Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VO American တန်ရ2022ခုနှစ်ဇွန်လ29ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ24 40 51နဲ့လိုင်းလာမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်တံနဲ့အတူဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်ညဝင်းအောင်ပါခင်ဗျာမြန်မာပြည်ရဲ့တနင်္လာနေ့မနက်ခင်းတင်ဆက်မဲ့ VOA ရဲ့နောက်ဆုံးရသတင်းတွေကိုကုခမောင်စိုးမင်းနဲ့အတူပြောပြမှာဖြစ်ပါတယ်ဒီကမ္ဘာကင်းမှာတော့ဂျာမနီနိုင်ငံမှာကျင်းပနေတဲ့ G7 ထိပ်သီးညီလာခံမှာရုရှားရဲ့ယူကရိန်းကျူးကျော်စစ်ကိုတင်းကြီးကျညိုတဲ့ရှုံချလိုက်ကြပြီးတရုတ်နဲ့အပြိုင်စီးပွားရေးအဆောက်အုံတွေလှုပ်ဆောင်သွားဖို့ငွေရင်းနှီးမြှုပ်နှံလိုက်ကြပါတယ်။တခါရုရှားသမ္မတကဒီယူကရိန်းစစ်ဖြစ်ပေါ်လာပြီးနောက်ပိုင်းနိုင်ငံသားခီးစဉ်ကိုပထမဦးဆုံးထွက်ဖို့ရှိနေပါတယ်။ဒီလိုသတင်းတွေကိုတင်ပြဖို့စီစဉ်ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါအဲ့ဒီနောက်သတင်းဆောင်ပါတွေသတင်းစူးစီးတင်ပြချက်တွေကိုဆက်လက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အဲ့ဒီအထက်ကကြားရမှာတခုကတော့
သတင်းဖျက်ချတယ်ဆိုတာကဒီတပ်ပစ်လိုက်တာပေါ့နော်အဲ့ဒီလိုဒီသတင်းသားဖျက်ချခွင့်ကိုပိတ်ပင်တယ်ဆိုတဲ့ဟာက Korean value အနေနဲ့ကျိုးဆိုးရမယ့်ဟာဖြစ်တယ်လို့ကျွန်တော်အနေနဲ့သုံးသပ်ပါတယ
်အမေရိကန်ပြည်ထောင်စုမှာသတင်းသားဖျက်ချခွင့်နဲ့အခြေခံဥပဒေဆက်ဆက်မှုဆိုင်ရာတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်တွေပေါ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေရဲ့သဘောထားတွေစူးစီးတင်ပြချက်တွေမှာအပြည့်စုံကြားကြရမှာဖြစ်ပါတယ်။အဲဒီနောက်အာနာသိန်းစစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ဆွေးနွေးတဲ့အပေါ်မှာစူးစီးတင်ပြချက်နဲ့ကဖိန်းတပ်ပါတဲ့ကိုလာစစ်အကြောင်းသတင်းဆောင်ပါကိုလည်းနားဆင်ကြည့်ရှုကြရမှာဖြစ်ပါတယ်။အဲဒီနောက်အပတ်စဉ်ကဏ္ဍတွေအနေနဲ့ကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာကဏ္ဍသတင်းတွေထဲကတုတထူးခြားဆန်းပြသတင်းများစတာတွေကိုလည်းကြည့်ရှုနိုင်ပါတယ်အဲ့ဒီနောက်ဒီကနေ့နောက်ဆုံးရထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဇော်ကိုညာဝင်းအောင်နဲ့ကျွန်တော်ခင်မောင်စိုးမင်းတို့ကပြောပြကြတာနားဆင်ကြည့်ရှုကြပါခင်ဗျာ
G7 ကမ္ဘာစီးပွားရေးထိပ်သီးနိုင်ငံတွေကခေါင်းဆောင်တွေဟာတနင်္ဂနွေနေ့တုန်းကဂျာမနီနိုင်ငံ Bavarian Alps မှာတွေ့ဆုံကြပြီးရုရှားသမ္မတပူတင်ရဲ့ယူကရိန်းကျူးကျော်စစ်ကိုတနည်းညွတ်တဲ့စန့်ကျင်မှုပြသနိုင်ရေးဆွေးနွေးကြကြသလိုကမ္ဘာ့လွှာစားနပ်ရိက္ခာနဲ့စွမ်းအင်ဈေးနှုန်းမြင့်တက်လာမှုအပေါ်စစ်ပွဲရဲ့ရိုက်ခတ်တက်ရောက်မှုလျှော့ချနိုင်မဲ့နည်းလမ်းတွေကိုလည်းဆွေးနွေးကြပါတယ်ယူကရိန်းရဲ့လုံခြုံရေးနဲ့ပတ်သက်လာရင်ဂျာမနီအနေနဲ့အမေရိကန်နဲ့အမြဲတမ်းပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီးဒီအချက်ကိုထပ်လောင်းအတည်ပြုကြောင်းဂျာမနီဝန်ကြီးချုပ်အိုလော့ရှော့စ်ကပြောကြပါတယ်လက်ရှိယူကရိန်းစစ်ပွဲအရေးဆွေးနွေးမှုအပြင် G7 ခေါင်းဆောင်တွေကဒေါ်လာ600ဘီလီယံတန်ဖိုးရှိတဲ့အခြေခံအဆောက်အအုံစီမံကိန်းကိုလည်းကြေညာခဲ့ပါတယ်တရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းနဲ့ရှင်ပြီးတော့တခြားရွေးချယ်စရာတစ်ခုအဖြစ်ဖွံ့ဖြိုးတဲ့နိုင်ငံတွေကိုပေးဖို့ရည်ရွယ်တဲ့အခြေခံအဆောက်အအုံဆိုင်ရာဒေါ်လာဘီလီယံ600စီမံကိန်းရဲ့၃ပုံတစ်ပုံကိုအမေရိကန်ပြည်ထောင်စုကပေးအပ်မှာဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ
်I want to be clear. This isn't aid or charity. It's an investment.
ဒီနေ့မြို့နယ်မှုတွေကအမေရိကန်ပြည်သူတွေအပါအဝင်ကျွန်တော်တို့ရဲ့နိုင်ငံတွေကပြည်သူတွေကိုပြန်ပြီးအကျိုးရှိစေမှာပါ။ဒါကကျွန်တော်တို့ရဲ့စီးပွားရေးကိုမြှင့်တင်ရရောက်သလိုအနာဂတ်အလားအလာကောင်းတွေကိုမျှဝေခံစားကြမယ်အခွင့်အလမ်းတစ်ခုလည်းဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ပြောကြားသွားတာဖြစ်ပါတယ်။အခုထိပ်သီးဆွေးနွေးပွဲဟာမြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးနဲ့ G7 တို့ဟာအရင်ကတည်းကပို့ပြီးတော့စီးလုံးညီညွတ်မှုရှိနေပြီဆိုတဲ့သတင်းစကားပါရုံနဲ့မကဘဲကမ္ဘာဒီမိုကရေစီနိုင်ငံတွေဟာငတ်မွတ်ခေါင်းပါမှုနဲ့ဆင်းရဲမွေးတင်မှုကိုတိုက်ဖျက်နေကြသလိုပူတင်ရဲ့နေချက်ဝါဒကိုလည်းအတူတကွရပ်တည်ဆန့်ကျင်ကြောင်းပြသတာဖြစ်တယ်လို့ဂျာမန်ဝန်ကြီးချုပ်ကလွှတ်တော်မှာပြောဆိုပါတယ်သုံးရကြ G7 ထိပ်သီးညီလာခံအပြီးမှာတော့ကမ္ဘာခေါင်းဆောင်တွေဟာနေတိုးထိပ်သီးညီလာခံကိုတက်ရောက်ဖို့စပိန်နိုင်ငံမှာစုဝေးကြမှာဖြစ်ပါလေဗျာ
ယူကရိန်းနိုင်ငံရဲ့အကြီးဆုံးမြို့ကြီးနှစ်မြို့ဖြစ်တဲ့မြို့တော် Kiev နဲ့ Kharkiv မြို့တို့ကိုတနင်္ဂနွေနေ့ကရုရှားကဒုံးကျည်တွေနဲ့ပြန်ပြီးတိုက်ခိုက်လာပါတယ်ရုရှားအစိုးရကိုအထူးကြံဖြစ်စေမဲ့နီလန်းသစ်တွေကိုဆုံးဖြတ်ကြမဲ့ကမ္ဘာဒီမိုကရေစီဥဆောင်နိုင်ငံကြီးတွေတဲက G7 နိုင်ငံတွေကခေါင်းဆောင်တွေဂျာမနီနိုင်ငံ Bavarian Alps မှာတွေ့ဆုံဆွေးနွေးနေကြလေဖြစ်ပါတယ် မြို့တော် Kiev ကအ ਨੇ ဆုံးအင်အားအဆောက်နှစ်ခုထိမှန်ပြီးအ ਨੇ ဆုံးလူတဦးတေဆုံးက၄ဦးဒဏ်ရာရှိခဲ့ကြောင်း Kiev မြို့တော်ဝင် Betli Klitschko ကပြောပါရယ်ယူကရိန်းနိုင်ငံအနောက်မြောက်ပိုင်းဒေသကပြစ်မှတ်တွေကိုရုရှားတွေက Cruise တုံးကြီးတွေတုံးပစ်ခတ်မှုတွေလည်းတိုးလာပါရယ်မြို့အတော်များများမှာလည်းလေကြောင်းအချက်ပေးအုပ်အော့ဆွဲတံတွေစုညံနေပါရယ် G7 ထိပ်သီးဆွေးနွေးပွဲကြိုဆိုပွဲမှာဂျာမနီဝန်ကြီးချုပ် Olaf Scholz နဲ့အတူတွေ့ရတဲ့အမေရိကန်သမ္မတဂျိုးဘိုင်တန်ကတော့ကီယက်မြို့တော်ကိုရုရှားတို့တိုက်ခိုက်မှုကိုရုရှားရဲ့ရက်စက်ကြမ်းကြုတ်မှုအဖြစ်ပြောဆိုလိုက်ပါရယ်ရုရှားရဲ့ယူကရိန်းကျူးကျော်စစ်အရေးဟာထိပ်သီးဆွေးနွေးပွဲမှာအဓိကဆွေးနွေးမယ့်အကြောင်းအရာလည်းဖြစ်ပါရယ်ယူကရိန်းသမ္မတဗိုလိုဒီမီယာဆယ်လန်စကီကလည်းအဲ့ဒီထိပ်သီးဆွေးနွေးပွဲကိုဒီကနေ့တနင်္လာနေ့မှာသူလဲပါဝင်ဆွေးနွေးမယ်လို့ပြီးခဲ့တဲ့စနေနေ့ကပြောဆိုခဲ့ပါတယ်ခင်ဗျာ
ရုရှားသမ္မတပူတင်ဟာဗဟုအားရှဒေသတွေကအရေးခင်ဆိုရဲအဖွဲ့ဝင်ဟောင်းနိုင်ငံတစ်ခုကိုဒီသတင်းပတ်ထဲတွားရောက်မယ်လို့နိုင်ငံမှရုပ်တံကတနင်္လာနေ့မှာကြေညာသွားပါတယ်ယူကရိန်းကျူးကျော်စစ်စတင်ခဲ့ခြင်းကဆလို့ဒါဟာပူတင်ရဲ့ပထမအဦးဆုံးသိရှိရတဲ့နိုင်ငံသားကြီးစဉ်ဖြစ်လာမှာပါဖေဖော်ဝါရီ24ရက်နေ့မှာစခဲ့တဲ့ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုအတွင်းလူထောင်ချီတေဆုံးပြီးတော့တန်းနဲ့ချီပြီးတော့အိုးအိမ်ဆွန့်ခွာထွက်ပြေးရပါတယ်အနောက်နိုင်ငံတွေရဲ့ဗန္ဒာရေးရပြင်းထန်တဲ့တန်ခတ်ရေးရမှုတွေပေါ်ပေါက်စေပြီးပူတင်ကတော့တရုတ်အိန္ဒိယအီရန်တို့လိုတခြားအင်အားကြီးနိုင်ငံတွေနဲ့ကုန်သွယ်ရေးပို့ပြီးခိုင်မာအောင်ထူထောင်ဖို့အကြောင်းရင်းတရက်လို့ပြောဆိုထားပါတယ်သမ္မတပူတင်ဟာအိန္ဒိချင်းတာဂျီကစ္စတန်တာကမင်နစ္စတန်နိုင်ငံတွေကိုတွားရောက်မှာဖြစ်တယ်လို့နိုင်ငံပိုင်ရုရှား1ရုပ်သံသတင်းဌာနကကလင်မရင်ဆိုင်ရာသတင်းတောင်ဝန်ခံကပြောပါတယ်အဲ့ခီးစင်ကပြန်လာပြီးရင်တော့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့မော်စကိုမြို့မှာတွေ့ဆုံဖို့ရှိပါတယ်။တာဂျီကစ္စတန်ခီးစင်အတွင်းမြို့တော်ဒူရှန်ဘေးမှာရုရှားရဲ့အရင်နှီးဆုံးမဟာမိတ်ဖြစ်တဲ့တာဂျီကစ္စတန်သမ္မတနဲ့သမ္မတပူတင်တွေ့ဆုံဖို့ရှိပါတယ်။တာကမင်နစ္စတန်နိုင်ငံရောက်တဲ့အခါမြို့တော်အက်စကာဘတ်မှာကျင်းပဖို့ရှိတဲ့ကက်စပီယန်ပင်လယ်ရန်ဝန်းနိုင်ငံများညီလာခံကိုသမ္မတပူတင်တက်ရောက်မှာဖြစ်ပြီးအဇာဘိုင်ဂျန်ကဇက်စတန်အီရန်တာဂမင်နစ္စတန်နိုင်ငံကခေါင်းဆောင်တွေလည်းတက်ရောက်ကြမယ်လို့ဆိုပါတယ
်။ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်နိုင်ငံအကြားရှေ့မတိုးနောက်မဆုတ်ဖြစ်နေတဲ့နျူကလ িয়ার သဘောတူညီချက်အရေးဆွေးနွေးပွဲပြန်ဆဖို့မျှော်လင့်ထားကြခြင်းမှာအီရန်အစိုးရကလောင်စာအခဲသုံးဒုံးမြန်တစ်စင်းကိုအာဂါသရဲလွတ်တင်ခဲ့ကြောင်းနိုင်ငံပိုင်ရုပ်သံကတနင်္ဂနွေနေ့မှာကြေညာလိုက်တာကြောင့်အမေရိကန်ဘက်ကဝေဖန်ချက်တွေထွက်ပေါ်လာပါတယ်။ဒုံးမြန်ကိုဘယ်အချိန်ဘယ်နေရာကလွတ်တင်ခဲ့တယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ဒါပေမဲ့လည်းစီမံပီနယ်တွေကအီမန်ခေါ်မန်နီအာဂါသစကမ်းမှာပြင်ဆင်နေတာကိုဂျိုရုဓာတ်ပုံတွေမှာတွေးခဲ့ရပြီးတဲ့နောက်ဂျိုရုတလုံးတယ်ဆောင်နိုင်တဲ့ဂျဲဂျူဂျန်နန်ဒုံးမြန်ကိုစမ်းသပ်ဖို့စီစဉ်ထားကြောင်းအီရန်ဘက်ကအတိအမှတ်ပြုပြောဆိုခဲ့ချိန်မှာကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဒီအာဂါသစကန်ကနေဂျိုရုလွတ်တင်ဖို့အရင်ကကြိုးပမ်းမှုတွေမှာတော့အကြိမ်ကြိမ်မအောင်မမြင်ဖြစ်ခဲ့ပါတယ်။အခုဒုံးမြန်လွတ်တင်မှုအောင်မြင်မှုကြောင့်အီရန်နိုင်ငံပိုင်မီဒီယာကတော့ဖော်ပြထားပါတယ်။အီရန်အနေနဲ့မနှစ်ဖေဖော်ဝါရီလတည်းကပထမဆုံးဂျိုရုတည်ဆောင်နိုင်တဲ့ဒုံးမြန်လွတ်တင်ရေးစမ်းသပ်ချက်မျိုးကိုပိုမိုလှုံ့ဆော်နိုင်ဖို့စီစဉ်နေကြောင်းအရင်ကလည်းပြောဆိုခဲ့ပါတယ်။အီရန်ကကြေညာချက်ကိုသိရှိထားကြောင်းနဲ့ဒီလှုပ်ရက်ဟာအကျိုးမရှိမတည်မငြိမ်ဖြစ်စေတဲ့လှုပ်ရက်အဖြစ်အမေရိကန်သမ္မတအင်ဂျူတော်ကဝေဖန်ထားပါတယ်။လက်အတန်းကြာရပ်တန့်နေတဲ့အီရန်နျူကလ িয়ার အရေးစစ်ဆင်ဆွေးနွေးဖို့ဥရောပသမဂ္ဂနိုင်ငံကြားရေးမူဝါဒဆိုင်ရာအကြီးအကဲဂျိုးဆက်ဘိုရဲနဲ့အီရန်နိုင်ငံတဟီရန်မြို့ကိုတွားရောက်ခဲ့ပြီးနောက်တနေ့ပါပဲအီရန်ဘက်ကအဲ့ဒီလိုဒုံးမြန်လွှတ်တင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
and them never မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24 kHz 121335.40 kHz 14133 5.51 kHz 5809နဲ့5.19 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာပြည်ရဲ့တင်းလာနေမနေ့ခင် VOA ရဲ့သတင်းတွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအပြည်ပြည်ဆိုင်ရာမူရည်စေဝါတိုက်ဖြည့်ရေးနှင့်အထိမ်းအမှတ်အဖြစ်နဲ့ဒေါ်လာတန်း640ကျော်တန်ဖိုးရှိတဲ့တရားမဝင်မူရည်စေဝါတွေကိုတနင်္ဂနွေနေ့ကမီးရှို့ဖျက်ဆီးခဲ့ကြောင်းမြန်မာအာဏာပိုင်တွေကပြောပါတယ်ဒေသတွင်းမှာမက်သက်ဖက်တမင်းထုတ်လုပ်မှုကစံချိန်တင်အဆင့်ကိုရောက်ရှိလာနေတယ်လို့ကုလသမဂ္ဂကသတိပေးထားတာပါ ဘင်းဖြူဆေးကြောက်မက်သဖက်တမင်းကက်တမင်းတို့လိုသင်းစည်းမိထားတဲ့မူရည်ဆေးဝါးတွေနဲ့အတူဆေးကြွဆေးပြားထုတ်လွှင့်အောင်မှာတုံးတဲ့ဓာတုပစ္စည်းတွေကိုပါရန်ကုန်တိုင်းလှိုင်သာယာမြို့နယ်မှာဖျက်ဆီးခဲ့ပါတယ်။မန္တလေးနဲ့တောင်ကြီးမြို့မှာလည်းအလားတူဖျက်ဆီးခဲ့တာပါ။မြန်မာနိုင်ငံဟာမူရည်ဆေးဝါးအများဆုံးထုတ်လွှင့်တဲ့နိုင်ငံတစ်ခုဖြစ်ပြီးတော့ဒီစစ်တပ်ရဲ့ထိန်းချုပ်မှုပြင်ပရဲ့ဧရိယာမှာထုတ်လွှင့်နေတယ်လို့ဆိုကြပါတယ်။အရှိတောင်အာရှဒေတာတစ်ဖက်မှာပြီးခဲ့တဲ့2021အတွင်းမက်သက်ဖက်တမင်း182တန်ဒီပါဖမ်းမိခဲ့ပြီးဒီပမာဏဟာလွန်ခဲ့တဲ့ဆယ်စုနှစ်တစ်ခုကျော်နဲ့နှိုင်းရှင်ရင်9ဆရှိကြောင်းပြောဆိုကြပါတယ်
။ထိုင်းနိုင်ငံဘန်ကောက်မြို့တော်တရုတ်တန်းအနီးမှာရှိတဲ့ဈေးဆိုင်တန်းရှိရာရပ်ကွက်အတွင်းကအဆောက်အုံတွေနဲ့ကားတွေအကြီးအကျယ်မီးလောင်တာကြောင့်အ ਨੇ ဆုံးလူနှုတ်သေးဆုံးပြီးလူ9ဦးကတော့မိခိုးငွေမွန်းကြံမှုနဲ့ကြုံခဲ့ရကြောင်းဘန်ကောက်အုပ်ချုပ်ရေးမှူးနဲ့ဒေသဆိုင်ရာမီဒီယာတွေကဖော်ပြကြပါတယ်။သေဆုံးသူတွေထဲမှာအသက်35နှစ်အရွယ်မြန်မာရွှေ့ပြောင်းလူသားတဦးနဲ့ထိုင်းနိုင်ငံသားတဦးဖြစ်ကြောင်းပလတ်စတစ်တွေအများဆုံးထုတ်ပိုးတဲ့ဆိုင်မှာအလုပ်လုပ်ကြောင်းထိုင်းမီဒီယာကဖော်ပြပါတယ်။ဆိုင်အဝင်မှာမီးလောင်တာကလူ2ဦးကဆိုင်ထဲမှာပိတ်မိတာကြောင့်ဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံတွင်ငလင်တန်ခံထားရတဲ့ဒေသတွေမှာကူးစက်ရောဂါဖြစ်လာနိုင်ခြေရှိတာကိုတိုးမြင့်စောင့်ကြည့်နေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကတင်းငွေတွင်နေမှာပြောပါတယ်ဗိုလ်တူးနေကလှုပ်ခတ်ခဲ့တဲ့ငလင်ကြောင့်အာဖဂန်မှာအနည်းဆုံးလူ1150သေဆုံးခဲ့ရတယ်လို့အများအများဒဏ်ရာရရှိပြီးတော့ထောင်ထဲချီတဲ့အိုးအိမ်တွေပျက်စီးခဲ့တာပါအဲ့လိုသေဆုံးတဲ့အထဲမှာကလေးငယ်အနည်းဆုံး155ဦးပါဝင်ပြီးကလေးငယ်250လောက်ကဒဏ်ရာရပြီးတော့665ဦးကတော့မိဘမဲ့ဖြစ်သွားတယ်လို့ကုလသမဂ္ဂစည်းရင်းတွေကဆိုပါတယ်ဒုက္ခကြုံတွေ့နေရတဲ့ဒီဒေသမှာကုလသမဂ္ဂအနေနဲ့ကူညီသွားမှာဖြစ်တယ်လို့ငလင်ဒေသကိုသွားရောက်လေ့လာခဲ့တဲ့ကိုယ်စားလှယ်ဖြစ်တဲ့ရာမစ်ကပြောပါတယ
် It's just our obligation moral obligation professional
obligation ဒါကျွန်တော်ရဲ့တာဝန်ဖြစ်ပါတယ်စိတ်ပိုင်းဆိုင်ရာအရာရောကျွမ်းကျင်မှုအရာပါကူညီထောက်ပံ့မှုတွေအလုံးစုံပေးသွားမှာလို့သူကဆိုပါတယ်ငလင်တန်းအများဆုံးခံခဲ့ရတာကတော့အရှိတောင်ပိုင်းဒေသဖြစ်ပါတယ်ခင်ဗျာ
တောင်အာဖရိကနိုင်ငံကန်ယိုရန်မြို့ East London က night club တစ်ခုမှာတနင်္ဂနွေနေ့အစောပိုင်းကအနည်းဆုံးလူ20သေဆုံးခဲ့တာကိုရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်ဆောင်းရာသီကျောင်းစာမေးပွဲအပြီးကျင်းပတဲ့ပါညာကလပ်ပါတီကိုတက်ရောက်လာကြတဲ့လူငယ်တွေဘာကြောင့်သေဆုံးနေဆိုတာရှင်းရှင်းလင်းလင်းမရှိလာပါဘူးဇပွဲတွေနဲ့ကလထိုင်းတွေပေါ်မှာပြန့်ကျဲနေတဲ့ရုပ်အလောင်းတွေသာထင်သာမြင်သာဒဏ်ရာတွေမတွေ့ရကြောင်းဒေတာဆိုင်ရာ Daily Dispatch သတင်းစာကဖော်ပြထားပါတယ်သေဆုံးတဲ့အကြောင်းရင်းကိုအတိမပြုတ်နိုင်သေးကြောင်းကျန်းမာရေးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်ခင်ဗျာဒီကနေ့မနေ့တနင်္လာမနေ့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့ကျွန်တော်ခင်မောင်စိုးမင်းတို့ကပြောပြခဲ့ကြတာဖြစ်ပါတယ်။ VOA American တန်ရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးသတင်းစုစည်းတင်ပြချက်တွေစောင်းပါတွေကိုဆက်လက်တင်ပြပေးပါမယ်။ပထမဦးဆုံး American ဘက်ကသတင်းကိုပြောချင်ပါတယ်။ American ပြည်ထောင်စုမှသတင်းဖျက်ချခွင့်နဲ့အခြေခံဥပဒေဆက်ဆက်မှုဆိုင်ရာတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်အပေါ်စန့်ကျင်ကန့်ကွက်ဆန္ဒပြမှုတွေဆက်လက်ပေါ်ပေါက်နေသလိုထောက်ခံကြိုဆိုသူတွေလည်းရှိကြပါတယ်။အမေရိကန်နိုင်ငံတွင်နေထိုင်ကြတဲ့မြန်မာနယ်ပွားအမေရိကန်တွေကြားမှာလည်းထောက်ခံသူကန့်ကွက်သူသဘောထားအမျိုးမျိုးအမြင်မျိုးမျိုးရှိနေပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှကိုယ်ဝန်ဖျက်ချခွင့်ကိုအမျိုးသမီးတွေရဲ့အခြေခံဥပဒေအခွင့်အရေးအဖြစ်သတ်မှတ်ထားတဲ့ရာစုနှစ်ဝက်သက်တမ်းရှိ Roe v. Wade စီရင်ထုံးကိုတရားရုံးချုပ်ကဇွန်လ24ရက်နေ့မှာပယ်ဖျက်လိုက်တဲ့အပေါ်စန့်ကျင်သူတွေရှိသလိုထောက်ခံသူတွေလည်းရှိနေပါတယ်။တရားရုံးချုပ်ဆုံးဖြတ်ချက်အရကိုယ်ဝန်ဖျက်ချခွင့်ပြုသင့်မပြုသင့်ဆိုတာကိုသက်ဆိုင်ရာပြည်နယ်တွေကပဲဆုံးဖြတ်ရတော့မှာဖြစ်ပြီးပြည်နယ်အတော်များများမှာတားမြစ်လာမဲ့အလားအလာတွေလည်းရှိနေတာပါ။အိန္ဒိယနာပြည်နယ်မှာနေတဲ့ချင်းတိုင်းသားတူဦးဖြစ်သူဒေါက်တာရိုဒင်းဂါကတော့တတိသားဖြစ်ချခွင့်ဆိုင်ရာတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုထောက်ခံသူဖြစ်ပါလေ
ကျွန်တော်အနေနဲ့ကတော့ဒီ American Supreme Court ရဲ့ဆုံးဖြတ်ချက်ကိုတော့ကြိုဆိုပါတယ်ခရီးယုံကြည်ချက်ရပါလေဒီတတိသားဆိုတဲ့ဟာကလူဖြစ်လာပြီပေါ့လေတတိတည်းကတည်းကဖခင်ကနေကောင်းချီးပေးတဲ့အရာဖြစ်တယ်အဲ့ဒီဟာကိုတတိဖြစ်ချတယ်ဆိုတာကဒီတပ်ပစ်လိုက်တာပေါ့နော်အဲ့ဒီလိုဒီတတိသားဖြတ်ချခွင့်ကိုပိတ်ပ တင်တယ်ဆိုတဲ့ဟာက Korean value အနေနဲ့ကျိုးဆိုရမယ့်ဟာဖြစ်တယ်လို့ကျွန်တော်အနေနဲ့သုံးသပ်ပါတယ်။တစ်ဖက်မှာတော့ individual right ဖက်ကချင်တာတော့ဒါအငင်းပွားစရာတော့ရှိမယ်။ဒါပေမဲ့ကျွန်တော်ထင်ပါတယ်အမေရိကရောက်ကျွန်တော်တို့ဗမာပြည်သားများအထူးသဖြင့်ကျွန်တော်တို့ချင်းလူမျိုးများအများစုကတော့ဒီ Supreme Court ရဲ့ဆုံးဖြတ်ချက်ကိုတော့ကျိုးဆိုကြမယ်လို့ယုံကြည်ပါတယ်။
ဒရေသားပြချခွင့်ဆိုင်ရာတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုသဘောမတူတဲ့သူကတော့နယူးမက္ကဆီကိုပြည်နယ်မှာနေထိုင်သူဝကြီးအနုပညာရှင်မချောဤသိမ့်ပဲဖြစ်ပါတယ်
။အာကျွန်မကတော့ဟိုဖြတ်သိမ်းတာကိုသဘောမတူတဲ့ပုံမှန်ရှိရပါနော်။ဘာဖြစ်လို့လဲဆိုတော့သူအမျိုးသမီးတွေသူတို့ခန္ဓာကိုယ်ကိုသူတို့ပိုင်နေသူတို့ဘာသာသူတို့ဆုံးဖြတ်ပိုင်ဝင်ရှိတယ်။ဒါအမျိုးသမီးကမှတော့ပေါ့နော်။ကိုဝင်လွယ်ရတဲ့စိတ်ကိစ္စကိုအလွယ်တကူဆုံးဖြတ်တာဘယ်သူမှမရှိဘူးဆုံးဖြတ်ရတဲ့နေရာမှာအကြောင်းရင်းတွေအများကြီးရှိတယ်အဲ့အကြောင်းရင်းတွေနားလည်ဖို့လိုတယ်သူကဒါကြီးကိုသူတစ်စက်လုံးတောက်ရှောက်ယူသွားရမယ်လို့ပေါ့နော်အဲ့ဒါကိုသွားပြီးတော့အပြင်သူကဒါလို့ပါဒါမလို့ပေါ့လေဆုံးဖြတ်တာကိုကျွန်မကသဘောမတူလို့ပြောတယ်ဘာဖြစ်လဲဆိုတော့နောက်ပိုင်းနောက်ဆက်ကဖြစ်လာတဲ့ဟာကိုတကယ်တမ်းရင်ဆိုင်ရတာအဲ့အမျိုးသမီးကပဲရင်ဆိုင်ရတာအဲ့အမျိုးသမီးအဲ့ရင်ဆိုင်တဲ့အခါကျတော့လေဘလောက်အကူကြီးပေးချမလဲပေါ့နော်ဒါလည်းရှိတာပေါ့ကာယကံရှင်အမျိုးသမီးကယူခြင်းမြူခြင်းကိုဆုံးဖြတ်ပိုင်ခွင့်ပေးတင်တယ်လို့ကျွန်မကယူဆလို့ဒီဟာကိုကန့်ကွက်ရခြင်းဖြစ်တယ်ပေါ့နော
်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ကိုယ်ဝန်ဖြတ်ချခွင့်ဆိုင်ရာတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုရှုတ်ချတာပြီးဒီဆုံးဖြတ်ချက်ကိုပြန်လည်ပြင်ဆင်နိုင်ဖို့ကိုလည်းတိုက်တွန်းထားတာပါကနေဒါနိုင်ငံအယ်ဘာတာဆေးကိုလိတ်ကကတိကဒေါက်တာဒေါခင်ဆောဝင်းကတော့ကိုယ်ဝန်ဖြတ်ချခြင်းရဲ့အကျိုးအပြစ်တွေကိုခွဲခြားသုံးသပ်ပြပါတယ
်။ကိုယ်ဝန်နဲ့ပတ်သက်လို့သူကကာကွယ်လို့ရတာတွေကအများကြီးအရင်တုန်းကတည်းကပို့ပြီးတော့တိုးတက်နေတယ်ဒီတစ်ဖက်ကကြည့်တော့လေ။အဲဒီတော့တကယ်ကတော့ကိုကိုကိုတောင်းရင်ယူနိုင်တယ်၊ကျမ်းမာရေးအကြီးဖြစ်တတ်ရှိတယ်။နောက်ပြီးတော့ဒီကာကွယ်နိုင်တဲ့ရှိတွေကိုလက်လမ်းမီတယ်ဆိုရင်ကိုယ်ဝန်ကိုဖြတ်ချတာတဲ့မဖြစ်ခင်ကကာကွယ်နိုင်ရင်အကောင်းဆုံးပဲပေါ့နော်။အဲ့တကယ်လို့အကူကအာတမပြုချင်းခံရတယ်အရှင်မပြေဘူးကိုဝင်မယူနိုင်ဘူးဆိုရင်တောင်ကကျူးလွန်ပြီးတဲ့အချိန်မှာစမရဲ့အထီပေါ့နော်ဒီ morning after pill ဆိုတဲ့ဒီကာကွယ်ဆေးကမဖြစ်ခင်ကြိုတောက်တာမျိုးမဟုတ်ဘဲနဲ့ဖြစ်ပြီးတော့မှလွန်ပြီးတော့မှတောက်လို့ရတာလေရတာဒီလေအများဟုတ်ရှိတယ်အကူကလက်လမ်းမီနိုင်တယ်ဆိုတော့အဲ့ဒီလိုလုပ်ဆိုင်ရင်တော့ဒါကျန်းမာရေးအတွက်ကအကောင်းဆုံးပဲပေါ့အဲမဟုတ်ဘဲနဲ့ကိုဝင်ချက်ချခွင့်ရှိတယ်လို့သိထားတဲ့အတွက်အိုးဖြစ်ချင်အောင်ဖြစ်အဲကိုဝင်ရှိလာတော့မှချက်ချမယ်ဆိုလို့ရှိရတော့ရမရေရှိကောင်းဘက်ကကြည့်ရင်လည်းစိတ်တော်မကောင်းဘူးဘာဖြစ်လို့လဲဆိုတော့အဲ့လိုချက်ချရတယ်ဆိုရင်သူကတအိမ်ကိုချစ်ရပါတယ်အဲ့လိုတအိမ်ချစ်ရတဲ့အတွက်တစ်ခါမှလုပ်တယ်နှစ်ခါလောက်လုပ်တယ်ဆိုရင်တော့ထားလိုက်တော့ပေါ့နော်ဒါပေမဲ့အချိန်ပေါင်းများစွာလုပ်တယ်ဆိုလို့ရှိရင်ဒီစိတ်အင်းရကပါသွားတဲ့အတွက်နောက်ကိုတကယ်လိုချင်တဲ့မိသားစုပြိုးထောင်ခြင်းနဲ့အသာသမီးလိုချင်တဲ့ဆိုရင်အဲ့ဒီအချိန်မှာတော့ဒီစေတနာဖြစ်နိုင်တယ်ကိုယ်ကမငဲတော့ဘူးမဆောင်နိုင်ဘူးစိတ်အင်းအားမကောင်းဘူးအဲ့ဒီလိုဖြစ်ပြီးတော့တကယ်လိုချင်တဲ့အချိန်တိုင်းတော့ပြဿနာမျိုးရှိသွားနိုင်ပါတယ်
သမ္မတဟောင်းဒေါ်နယ်ထရန့်ကတော့တရားရုံးချုပ်ဆုံးဖြတ်ချက်ကိုကြိုဆိုပြီးသူ့လက်ထက်မှာခံခဲ့တဲ့တရားသူကြီးတချို့ရဲ့ထောက်ခံမှုကြောင့်အခုလိုဆုံးဖြတ်နိုင်ခဲ့တဲ့အပေါ်အောင်မြင်မှုအဖြစ်ဂုဏ်ယူပြောဆိုထားပါတယ်။အီတလီမှာရှိတဲ့ဗာတီကန်နန်းတော်ကလည်းဒီဆုံးဖြတ်ချက်ကိုထောက်ခံကြိုဆိုပေမဲ့ကုလလူအခွင့်ရေးမဟာမင်းကြီးမစ္စဲဘက်စလတ်အပါအဝင်ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်၊ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကတော့ဆန့်ကျင်ရှုတ်ချထားပါလေခင်ဗျာ
ကိုညံဝင်းအောင်ပြောပြပေးတာပါဆက်လက်ပြီးတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပြည်ပကတွေပုံမပြင်းထန်လာပါတယ်ခုလိုအချိန်မှာပဲအာဏာသိမ်းစစ်ကောင်စီကငြိမ်းချမ်းရေးဆွေးနွေးဖို့ဖိတ်ခေါ်တာတိုင်းရင်းသားအဖွဲ့တချို့နဲ့တွဲဆုံတာတွေရှိပါတယ်ဒီအခြေအနေတွေကိုလေ့လာသုံးသပ်သူတချို့ကိုဆက်သွယ်ပြီးကိုဇော်မိုးကျော်ကစူးစီးတင်ပြထားပါတယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်လက်နက်ကင်ပြည်ပကတွေဟာပုံမကျပြန့်လာပါတယ်အရင်ကတိုင်းရင်းသားအဖွဲ့တွေနဲ့ဖြစ်နေတဲ့လက်နက်ကင်တိုက်ပွဲတွေကနေပြည်တွင်းမျိုးရွာတွေမှာအထိရောက်လာပါတယ်စစ်တပ်ကိုလက်နက်ဆွဲကင်တော်လှန်နေတဲ့ပြည်သူ့ကာကွယ်ရေးတပ် PDF လို့လက်နက်ကင်တပ်ဖွဲ့အဖွဲ့ပေါင်း600ကျော်ရှိတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ကအစီရင်ခံစာထဲမှာဖော်ပြထားပါတယ် ဒီလိုအခြေအနေမှာအာဏာသိမ်းစစ်ကောင်စီကငြိမ်းချမ်းရေးနဲ့ဖက်ဒရယ်ရေးအတွက်ဆွေးနွေးမယ်လို့ကြေညာခဲ့တဲ့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားဆွေးနွေးပွဲတက်မဲ့အင်အားစုနဲ့မတက်ဘူးဆိုတဲ့အင်အားစုနှစ်ခုဖြစ်လာပါတယ် UWSA ဝ MNDAA ကိုကအဖွဲ့တို့လိုအဖွဲ့တွေအပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၁၀ဖွဲ့လောက်ကစစ်ကောင်စီငြိမ်းချမ်းရေးဆွေးနွေးပွဲတက်မယ်လို့ပြောဆိုထားပါတယ်ဒါပေမဲ့ KIO ကချင်း KNU ကရင် AA ရခိုင်KNPB, KRENI, CNF, CHIN တို့လိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကမတက်ဘူးလို့ညွှန်ဆိုထားပါတယ် KNU, KN အမျိုးသားအစည်းအရုံးရဲ့ပြောရေးဆိုခွင့်ရှိသူဖရိုစော်တော်နီကဇွန်လ15ရက်နေ့မှာ VOA ကိုအခုလိုပြောဆိုခဲ့ပါတယ
်သူတို့ကတရားဝင်အာဏာသိမ်းတဲ့အတွက်တရားဝင်နေတဲ့လူတွေဖြစ်နေကြအောင်ကျွန်တော်တရားဝင်တဲ့အဖွဲ့ကြီးတွေစကားပြောစီကရမ်းဆက်သွားပြီဒီလိုနိုင်ငံကြီးကမဆက်ဘဲနဲ့ကျွန်တော်စကားပြောရင်ဒီ2008တုန်းမှာပြန်ဝင်နေရမယ်ဆိုတော့ကျွန်တော်တို့လည်းမလုပ်နိုင်ပါဘူးပြန်
စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတက်မယ်ဆိုတဲ့ဝါကိုကန့်ပအိုးတို့လိုအဖွဲ့တွေကပြည်내တတ်မှတ်ရေးနဲ့ကိုပိုင်အုပ်ချုပ်ရေးကိစ္စတွေပါဝင်တဲ့အတွက်ဆွေးနွေးပွဲတက်လို့တာဖြစ်တယ်လို့ပြောဆိုထားပါတယ်1988နောက်ပိုင်း KNU ဌာနချုပ်မန္တလေးမှာပြည်တွင်း88အင်အားစုတွေနဲ့တိုင်းရင်းသားအင်အားစုတွေအခြေစိုက်ပြီးစစ်အာဏာရှင်ကိုစန့်ကျင်တိုက်ခိုက်နေစဉ်မြောက်ပိုင်းဝါကိုကန့်အဖွဲ့တွေစစ်အစိုးရနဲ့အပြစ်အခတ်ရခဲ့မှုပါတယ်အဲ့ဒီအချိန်မှာစစ်အင်အားပိုထွက်လာတဲ့အတွက်စစ်အစိုးရတပ်တွေဟာမာနေဘလော့ကိုအပြင်းအထန်ထိုးစစ်ဆင်ခဲ့ပူးပါတယ်အခုစစ်ကောင်စီကဖိတ်ခေါ်တဲ့ငြိမ်းချမ်းရေးမှာ NUG နဲ့ PDF တွေမပါဘူးလို့စစ်ကောင်စီဘက်ကပြောဆိုထားပါတယ်တစ်ဖက်မှာငြိမ်းချမ်းရေးခေါ်နေစဉ်သခိုင်းမကွေးလို့နေရာတွေမှာစစ်ကောင်စီကအပြင်းအထန်ထိုးစစ်ဆင်နေပါတယ်ခြေရွာတွေမိရှုခံရတာအရက်သားတွေအသက်ခံရတာတွေရှိပါတယ်ဒီအခြေအနေတွေဟာငြိမ်းချမ်းရေးနဲ့ပြန်လည်တင့်မြတ်ရေးကိုအထောက်အကူဖြစ်နိုင်ပါသလားပုံမနာကြည့်သွားနိုင်ပါသလားပလဲ PDF အဖွဲ့တစ်ဖွဲ့ဖြစ်တဲ့ပြည်သူ့အရေးတော်ပုံအဖွဲ့ခေါင်းဆောင်ဘိုးဇေယျကတော့အခုလိုပြောဆိုပါတယ
်အဲရွာပေါင်းကတော့ဆယ်ရွာကျော်သွားပြီပြအဲကျွန်တော်တို့လူကိုတတ်တာကတော့ရောက်တဲ့ရွာတိုင်းမှာသူတို့ထိုးတဲ့စစ်ကြောင်းတိုင်းမှာအဒီတင့်မြတ်ပြည်သူလူထုကိုတတ်ဖြတ်သွားတာကတော့အမြဲတမ်းရှိပါတယ်ဗျကျွန်တော်တို့အရေးတော်အဖြစ်ဆိုရင်လည်း90ကျော်လောက်တော့ရှိနေပါပြီသူတို့အပြည့်နဲ့ပြည်သူလူထုကိုတက်ပြတ်သွားတာကျွန်တော်တို့ဒီစစ်ကောင်စီကတော့ကျွန်တော်တို့ရဲ့အခြေရောပြည်သူလူထုတွေကိုအကြောက်တရားတွေရရှိအောင်လုပ်လို့ဆောင်ရပြီမြင့်ကျွန်တော်တို့ပြည်သူလူထုကတော့အကြောက်တရားတွေမရှိတဲ့အပြင်ဒီအာဏာရှင်လက်အောက်ကလွတ်မြောက်ဖို့ကျွန်တော်တို့အာဏာရှင်ကိုတိုက်ထုတ်မှရမယ်ဆိုတဲ့တန်ဋိဌာန်တွေကိုပို့ပြီးတော့ခိုင်းပါလာတယ်သူတို့ရဲ့အတူရောငင်းချမ်းရေးဟာလည်းဘယ်တော့မှဖြစ်လာမယ်လို့လည်းယုံကြည်မှုရှိပါဘူးဗျ
ပြည်ရည်မီရှုခံရတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့သူတို့ရဲ့လက်ချက်မဟုတ်ဘူးလို့ညှင်းဆိုတာတွေရှိပါတယ်။ပြည်တွင်းမှာရွေးကောက်ပွဲလုပ်မယ်လို့စစ်ကောင်စီကကြေညာထားတဲ့အတွက်နိုင်ငံရေးပါတီတွေအကြားရွေးကောက်ပွဲဝင်မယ်မဝင်ဘူးကွဲလွဲမှုတွေရှိလာပြန်ပါတယ်။ဒီလိုအခြေအနေမှာမြန်မာနိုင်ငံအနေနဲ့အနိုင်ဆုံးဖြစ်နိုင်ခြေရှိတာတချို့ကို ISP မြန်မာရဲ့ညွှန်ကြားရေးမှူးဦးအောင်သူငိမ့်ကအခုလိုသုံးသပ်ပြောဆိုပါတယ်
။ကျွန်တော်တို့မြင်တာကတော့ baseline scenario ခေါ်မှာပေါ့အနိုင်ဆုံးဖြစ်နိုင်ချေပေါ့စစ်ဆိုးရကအခုလာမဲ့2023မှာရွေးကောက်ပွဲလုပ်ပေးမယ်လို့ကြေညာထားတယ်အဲ့တော့အတိုက်ခံဘက်ကလည်းဖိအားမပေးနိုင်ဘူးအခြေအနေကလည်းဟိုကျွန်တော်တို့ထူးထူးခြားခြားမလုပ်နိုင်ဘူးဆိုရင်ရွေးကောက်ပွဲကဖြစ်သွားဖို့ရှိပါတယ်ဆိုတော့ရလက်ကောင်းထွက်မလာပေါ့နော်ဆိုတော့ကျွန်တော်ထင်တာတော့ရွေးကောက်ပွဲကြောင့်ပဲပို့ပြီးတော့အကြမ်းဖက်မှုတွေလည်းများလာနိုင်တယ်ပါတီတွေကိုလှုပ်ကြံတက်ဖြတ်တာတွေပါတီခေါင်းဆောင်တွေပေါ့ပုံခွဲတာတွေဟိုမဲယုံနေပါလေစသဖြင့်ပေါ့နော်ဆိုတော့ဒီလိုအခြေအနေမျိုးကြောင့်လည်းယုံကြည်မှုနည်းတဲ့ရွေးကောက်ပွဲမျိုးဖြစ်သွားနိုင်တယ်လို့ထင်တယ
်ဒုတိယဖြစ်နိုင်ခြေရှိတဲ့ပုံစံတစ်ခုနဲ့ပတ်သက်လို့လည်းဥအောင်သူငိမ့်ကအခုလိုပြောဆိုပါတယ်
အဲ့တော့ရွေးကောက်ပွဲမလုပ်နိုင်ဘူးလို့ဆိုလို့ရှိရင်2008ကိုအဖွဲ့စည်းပုံခြေကားဥတွေသူတို့ကိုယ်တိုင်ပြန်ဖျက်သိမ်းပြီးတော့စစ်အုပ်ချုပ်ရေးသက်တမ်းရှိသွားတာလည်းဖြစ်နိုင်တယ်ဒါမှမဟုတ်လည်း hotline ပေါ့နော်ကျွန်တော်တို့ဒီတက်ထဲမှာဟိုခေါင်းမာတဲ့သူတွေအာဏာရသွားတာမျိုးလည်းဖြစ်နိုင်တယ်တော့အဲ့ဒါဆိုလို့ရှိရင်လည်းဒီမိုကရေစီနဲ့ကျွန်တော်တို့ဝေးမဲ့အခြေအနေမျိုးဖြစ်တာပေါ့နော်
။ပေါ်ပြခဲ့တဲ့ပုံစံနှမျိုးစလုံးမဟုတ်ပဲတတိယဖြစ်နိုင်ခြေတစ်ခုနဲ့ပတ်သက်လို့တော့အခုလိုပြောဆိုပါရစေ
။ဂျာတဲ့ကနေပြီးတော့တတိယလမ်းပေါ့ဗျာဟို intervention scenario လို့ကျွန်တော်တို့ခေါ်တာပေါ့။ဆိုလိုတာကဂျာတဲ့နိုင်ငံတကာကဝင်ရောက်ဆွတ်ဖက်နိုင်မလား။သို့မဟုတ်လည်းညဉ့်ညာရေးဆွေးနွေးပွဲတွေကအလုပ်ဖြစ်ပြီးတော့အခြေအနေပြောင်းသွားမလား။ဒါမှမဟုတ်လည်းနှစ်ဖက်ဂျာတဲ့ကြည်လင်မှုရမလားပေါ့။ဆိုတော့အဲ့ဒါကလည်းသိတော့နေတော့ဝေးတဲ့အနေအထားမျိုးဖြစ်သေးတယ်လို့တော့မြင်ပါတယ်ဗျ။အဲ့တော့ပြောရမယ်ဆိုလို့ရှိရင်တော့ဘယ်အခြေအနေမှသိမကောင်းဘူးလို့တော့ယူဆတာပေါ့
။လောလောဆယ်မှာ NUG PDF တွေအပါအဝင်စစ်ကောင်စီကိုလက်နက်ကင်တိုက်ခိုက်နေတဲ့အင်အားစုတွေဘက်ကလည်းအောင်မြင်မှုတွေရနေတယ်ဆိုပြီး အပြင်းထန်ဆက်လက်တိုက်ခိုက်ဖို့ကြိုးပမ်းနေသလိုစစ်ကောင်စီဘက်ကလည်းချိန်မုံနိုင်တဲ့အင်အားဆက်လက်ရှိနေသေးတဲ့အတွက်ပဋိပက္ခတွေပုံမပြင်းထန်နေနိုင်သေးကြောင်းနဲ့စစ်ကောင်စီကခေါ်ယူထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲဟာလည်းဘလောက်ထိအောင်မြင်မယ်မအောင်မြင်ဘူးဆိုတာမခံမနိုင်သေးတဲ့အနေအထားမှာရှိနေတယ်လို့ဥအောင်သူငယ်ကပြောဆိုခဲ့ပါတယ
်။အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတို့ကိုပြောပြပါမယ်။ကဖိန်းတပ်ပါတဲ့ကိုလာဇေကနေရာစုံမှာအသုံးတည်နေတဲ့အတွက်ကိုလာဇေစီးပွားရေးကအိုင်ဗရီကော့စ်နိုင်ငံမှာကြီးမားတဲ့စီးပွားရေးတစ်ခုဖြစ်လာပါတယ်။ယက်စင်စီရောအဗစ်ဂျန်ကနေပြီးတော့သတင်းပေးပို့ထားတာကိုကိုရဲမွန်ကပြောပြထားပါတယ
်။ကိုလာဇေကအနောက်အာဖရိကအီကွေတာဝန်ရိုးစွန်းနေတာမှာအလေးကျပေါက်တဲ့အပင်တစ်မျိုးပါ။နေရာတော်တော်များများမှာအသုံးတည်တဲ့အပြင်အချိုရည်နဲ့အားဖြည့်အချိုရည်တွေထဲမှာပါသုံးလို့ရတာကြောင့်ပြည်ပတင်ပို့မှုနှုန်းကအလွန်အမင်းကိုများပါတယ်။အနောက်အာဖရိကဒေသတွေကနိုင်ငံတွေဖြစ်ကြတဲ့ Nigeria, Ivory Coast, Cameroon, Ghana နဲ့ Sierra Leone နိုင်ငံတွေကအများအပြားထုတ်လို့ကြတာပါ။2019ခုနှစ်အတွင်းမှာတန်ချိန် 2,600 ထုတ်လို့ပြီးတန်ဖိုးကဒေါ်လာတန်290ကျော်တန်ဖိုးရှိတယ်လို့ကုလအစားအသောက်နဲ့စိုက်ပျိုးရေးဌာနကထုတ်ပြန်ချက်အရသိရပါတယ်။ဒေတာသွင်းအစဉ်အလာအရတော့ဒီကိုလာဈေးကိုမီယိုဖလာပွဲလန်းတပင်တွေမှာတုံးလေးရှိပြီးမင်္ဂလာဆောင်လက်ဖွဲ့အနေနဲ့လည်းပေးကြတယ်လို့ကိုလာဈေးကုံတယ်ဒရမနီဒီယာအာအာဆိုပါကပြောပါတယ
်ယာဒူကွင်း
အင်ဒီနာချင်းနိုင်ငံတွေဖြစ်ကြတယ်မာလီဘာကီနာဖာဆိုနိုင်ဂျာမှာကိုလာဈေးကိုလက်ဆောင်ပေးတာကလူအင်ဆန္ဒတွေပြေးဝစေတယ်လို့မျိုးအလုံးကိုတန်ဖိုးရှိပါတယ်အဖိုးကြီးတွေနဲ့ဘာသာရေးဆရာတွေကိုတွားပေးလို့ကတော့သူတို့အတွက်ငွေတန်းချီရတယ်လို့မျိုးပျော်ကြတန်ဖိုးထားကြမှာပါလေးစားမှုပြရလဲရောက်ပါလေ
ကိုလာဘင်စိုက်ပျိုးရေးသမား Harvey DeBose အတွက်ကတော့ကိုလာဘင်နဲ့ငွေငွေရှာရတာပါ Ivory Coast အရှေ့တောင်ပိုင်းက Agvo Villa မြို့မှာ 18A ကစိုက်ပျိုးရာကတန်ချိန် 20 နီးပါးထွက်ပါတယ်သူကမိသားစုစိုက်ပျိုးရေးကိုကောလိပ်ကျောင်းတက်ဖို့စွန့်ခွာသွားခဲ့ပြီးကမှကိုလာဈေးတွေကငွေပိုရတယ်လို့စဉ်းစားမိပြီးကိုလာစိတ်စိုက်ပျိုးရေးလုပ်နေသူပါ
ကိုလာဇီလုပ်ငန်းနိုင်ငံတကာဈေးကွက်မှာပွင့်နေရင်တခြားလူတွေလည်းစိုက်ဖို့လှုပ်လာကြမှာပါကိုကာရာဘာနဲ့စီအုံးလုပ်ငန်းလို့ပေါ့
Ivory Coast ကအညာမှာမြို့ကကိုလာကုံအယောင်းဝယ်ထွန်းကားတဲ့အရက်ပါနှစ်စဉ်ကိုလာစိတ်တန်တထောင်းကိုတင်ဖို့ရောင်းကြနေပြီးအခုတက်ပို့ပြီးပို့နေအောင်ကြိုးစားနေတယ်လို့ဆူလျမေခွန်နေကပြောတယ်
ကိုလာစိုက်ပျိုးရေးတိုးချဲ့ဖို့ကိုအာဖရိကပြင်ပဥရောပနဲ့အာရှနဲ့အမေရိကမှာပါစိုက်ဖို့ပူးပေါင်းလုပ်လို့သူတွေကိုရှာနေပါတယ်ဖက်ဆက်လောက်ကိုင်းသူတွေရှိရင်ကျွန်တော်တို့ပူကောင်းအောင်လုပ်နိုင်မှာပါကိုလာအကြောင်းတကဘာလုံးသိသင့်ပါတယ
်ကိုလာဈေးကွက်ကြီးထွားလာတာကြောင့်စိုက်ပျိုးထုတ်လုပ်ရေးသမားတွေကုန်ကူးသူတွေနဲ့ပြည်ပတင်ဖို့ရောင်းချသူတွေက2019ခုနှစ်မှာ Interprofessional Cola Association လို့ခေါ်တဲ့ Inter Cola အဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်။အဖွဲ့ရဲ့ရည်ရွယ်ချက်ကဒီအစီအရေကိုလုပ်ငန်းအစုံမှာပိုသုံးသပ်နိုင်အောင်တို့ဖြစ်တယ်လို့အဖွဲ့ကြီးရဲ့ညွှန်ကြားမှုချုပ် Henry Biego ကပြောပါတယ
်။ L'objectif
အဖွဲ့ကြီးရဲ့ရည်ရွယ်ချက်ကဈေးကွက်မှာဝေစုပိုရဖို့ပါ။ဘာမှမလုပ်ထားတဲ့အစီအရေကိုရောင်းရမှာဈေးကွက်ပေါ်ရမှတန်ဖိုးတက်ကရိတ်သိမ်းပြီးချိန်ဆုံးရှုံးမှုတွေနဲ့မှာပါ။ဈေးကွက်တိုးချဲ့နိုင်ရေးရေရှည်နီလာနေဆောင်ရွက်နေပါတယ်
။ကိုလာစေးတွေဟာအရင်ကမူလကိုကာကိုလာအချွေထုတ်ရမှာထည့်ပြီးသုံးပါတယ်။အလွန်လျှို့ဝှက်သိမ်းဆည်းထားတဲ့အခုလက်ရှိကိုကာကိုလာအချွေထုတ်နည်းအစ်စ်မှာကောအသုံးပြုနေသေးလားဆိုတာကိုတော့တိတိချာချာမသိရပါဘူး။ဒါပေမဲ့ဒီကိုလာစေးစိုက်ပျိုးရေးသမားတွေအတွက်တော့ကိုလာစေးကိုကုန်ပစ္စည်းတွေအများကြီးမှာသုံးလာဖို့ကတော့သူတို့ရဲ့ရည်မှန်းချက်ပါခင်ဗျာ။
ဘီအိုအမေရိကန်တန်ရမနပိုင်းတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 50 51နဲ့လိုင်းလက်မီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ် VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ VUE American အတန်ရဲ့ဂျွန်လ29ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ကြောင်းလာပါပြီ။ ကဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာကဏ္ဍသတင်းတွေကတုတထူးခြားစံပြသတင်းများစတာတွေကိုနားဆင်ကြရမှာဖြစ်ပါတယ်ပထမဆုံးအနေနဲ့ကဘာမြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြည့်ရှုကြရမှာဖြစ်ပါတယ်ပြည်သွင်းနိုင်တင်ဆက်တဲ့ကဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်အတွက်ကုလသမဂ္ဂတာဝန်ရှိပုဂ္ဂိုလ်များရဲ့ပြောကြားချက်များနဲ့ထုတ်ပြန်ချက်များကညွှန်ပြနေတဲ့မြန်မာနိုင်ငံအခြေအနေကိုဆွေးနွေးတင်ပြထားပါတယ်မိုင်းအင်ဂျင်နီယာကကူညီတင်ဆက်ထားပါတယ်ခင်ဗျာ
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တို့လေးနဲ့စာချင်ပါတယ်ဒီရဆိုတဲ့ Facebook အကောင့်ပိုင်ရှင်တော်ရရှင်ဖုံဖုံကတော့ view ရဝိုင်းတော်သားတွေအားလုံးကိုစိတ်နှစ်ဖြာကျမ်းမာရှင်လန်းနိုင်ကြပါစေဆိုပြီးတော့ကျွန်တော် view ဓာတ်ရိုက်ထုတ်လွှင့်မှုအောင်မှာလာပြီးတော့မှတ်ချက်ရေးဆူတောင်းပေးလာပါတယ်ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြည့်ကျင်ပါတယ်နောက်ထပ်တော်ရရှင်တယောက်ကတော့မင်းလာမျိုးကကိုရဲမင်းထုံမှာကျွန်တော်စီကိုအီးမေးလ်ကနေစာရေးလာတာဖြစ်ပါတယ်သူကတော့
ကျွန်တော် VOA ကိုအမြဲနားဆင်နေတဲ့ပရိသတ်ပါအခုတလောဒေါ်လှလှတန်ကိုမမြင်ရတာကြာပါပြီ။ဆရာမကြီးနေမကောင်းလို့လား။ VOA ကနေပင်စင်ယူသွားလို့လားသိကြင်ပါရယ်။ဖြေချပေးပါနော်
။ဟုတ်ကဲ့ပါ။ကိုရဲမင်းထွန်းကြီး။အန်တီဒေါ်လှလှတန်ကအလုတ်ကနေအနားယူသွားလို့ဖြစ်ပါရဲ့ရှင်။နေကောင်းကြက်မှပါရယ်။သွားရှင်မေးတဲ့အကြောင်းလေးပြန်ပြီးပြောပြပေးပါမယ်နော်။ကျမတို့နဲ့ပုံမှန်အဆက်အသွယ်ရှိပါရယ်ရှင်။အခုလိုမျိုးအန်တီဒေါ်လှလှတန်ကိုလည်းသတိတရမေးမြန်းလာလို့ VOA စီစဉ်တယ်ကိုလည်းအမြဲတမ်းနားထောင်နေပုံရလို့ကျေးဇူးတင်ပါရယ်နော်။နောက်ထပ်စာရေးပြီးတော့ Messenger ကနေစာရေးမေးလာတဲ့တော်ရရှင်ရဲ့စာလေးကိုပြန်ချပေးကြပါလေ။သူကတခါတလေည9:00နာရီဓာတ်ရိုက်လွှင့်တာလွှင့်ပြီးပြီးချင်းပြန်တက်မလာတာဘလို့ရှာရမလဲတဲ့။ဟုတ်ကဲ့ပါ။ကျွန်မကဘယ်မှာရှာတာပါလဲလို့ပြန်ပြီးတော့မေးထားပါရနော်။ Messenger ကနေစာပြန်ပေးထားပါရ။ကျွန်တော်တို့ bemis.voanews.com ဒီကျွန်မတို့ရဲ့ internet ဆာမျက်နှာပင်မ internet ဆာမျက်နှာမှာဓာတ်ရိုက်လွှင့်ပါတယ်ရှင်။Facebook YouTube မှာလည်းဓာတ်ရိုက်ပြီးပြီးချင်းသူတို့ကမိနစ်ပိုင်းအတွင်းမှာအဆအဆုံးပြန်တက်တက်ပါတယ်အကြောင်းလို့ကြိုးစားကြည့်ပါအောင်ရှင်ဆိုလိုတာက Facebook မှာကကျမတို့ဒီဂျိုရုကနေဓာတ်ရိုက်လွှင့်နေတာနဲ့တပြိုင်တည်း Facebook ကနေပြောလဲဓာတ်ရိုက်လွှင့်နေပါတယ်နော်ဒါမဲ့ဒီမိနစ်30စာဒါမှမဟုတ်လဲတနာရီစာအစီအစဉ်ပြီးသွားလို့ဆုံးသွားတဲ့အခါကျရင် Facebook ကအဲ့ဒီတနာရီစာလုံးအစီအစဉ်ကိုပြန်တင်ပေးနိုင်မှုမိနစ်အနေငယ်အချိန်ယူပြီးတော့သူတို့ဒီ file တစ်ခုလုံးကိုဆွဲတင်မှုစူးစမ်းပါတယ်ပြီးသွားတာနဲ့ချက်ချင်းပဲ Facebook မှာဒီဘယ်နှမိနစ်တုန်းကလွှင့်သွားရဲဆိုပြီးတော့အစအဆုံးဒီအဲ့ဒီလွှင့်သွားတဲ့ထုတ်လွှင့်ချက်အစအဆုံးကိုပြန်ပြီးတော့တင်ထားပေးပါရနော်စူးစမ်းကြည့်ပါအောင်ရှင်စာရေးနေကြတော်တော်ရှင်တယောက် VOA အစီအစဉ်ကိုနားဆင်ပြီးတော့သူနောက်ထပ်ကြားကျင်တဲ့အကြောင်းအရာလေးထုတ်လွှင့်ပေးပါလို့ရေးလာတဲ့စာကိုလည်းဖော်ပြပေးကြပါတယ်ရှင
်မင်္ဂလာပါ VOA ရေးကျွန်းလာ6ရက်နေ့ညကသတင်းမှာမြန်မာနိုင်ငံရဲ့မြေငရင်လှုပ်ခတ်မှုအကြောင်းကိုနားထောင်ရပါတယ်။လွန်ခဲ့တဲ့10စုနှစ်လောက်ကအန်တီဒိုခင်မျိုးသက်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာအင်းလေးပြည့်ပြည့်ကျော်၊မကွေပြည့်ပြည့်ကျော်အကြောင်းကိုနားထောင်ခဲ့ရဖူးပါတယ်။ခုတစ်ခါနည်းပညာကဏ္ဍကနေပြီးတော့မြန်မာနိုင်ငံရဲ့ပြည့်ပြည့်ကျော်ကြီး9ခုထဲကကြံနေသေးတဲ့3ခုကိုသိပ္ပံနဲ့နည်းပညာကဏ္ဍမှာတင်ဆက်ပေးပါအောင်လို့အန်တီဒိုခင်မျိုးသက်ကိုပြောပြပေးပါ VOA ရေး။ကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ပါ။အဲ့ဒီဒေါခင်မျိုးသက်ဒီစာကိုတွေးပါရယ်နော်အခုတလောလဲတခြားနိုင်ငံတွေမှာငရင်လေးလှုပ်တဲ့တဲ့တွေကြားနေရလို့ဒီမြန်မာနိုင်ငံကငရင်ကြောနဲ့ပတ်သက်ပြီးတော့သောရရှင်သိကျင်တဲ့အကြောင်းအရာကိုအန်တီဒေါခင်မျိုးသက်တင်ပြပြဖို့ထပ်ပြီးတော့လဲသတိပေးလိုက်ပါမယ်နော်ကျွန်တော်ကငရင်ကလေးက view အစီအစဉ်ကိုရေဒီယိုကနေအတန်လွှင့်ခဲ့စဉ်ကလေးကကျွန်တော်ဖေဖေ view ကိုနားထောင်တာမလို့ငယ်ရပဲ view ကိုကြိုက်ခဲ့တဲ့ပရိသတ်တယောက်ပါလို့ရေးလာတဲ့သောရရှင်စာကိုလည်းဖော်ပြပေးချင်ပါသေး
။ view အဖွဲ့သူအဖွဲ့သားတွေအားလုံးကိုကျမ်းမာစိတ်ချမ်းသာကောင်းသောလူအင်ဆန္ဒများပြည့်ဝကြပါစေ။ကျွန်တော်အကြံပြုချင်တာလေးတစ်ခုရှိလို့ပါ။လူရင်းကိုပြောရရင်ကျွန်တော်တို့ပေးပို့တဲ့စာတွေ view ရဲ့မူဝါဒစီမင်းစည်းကမ်းတွေနဲ့မကန့်ညီလို့ဖတ်ပြလို့မရတဲ့အခါ စာရအကြောင်းကိုတော့ပြန်ကြားပေးစေချင်တာပါ။ကျွန်တော်ဒီလိုတောင်းဆိုရတာကအရင်တုန်းက VOE ကလွှင့်ခဲ့တဲ့အစီအစဉ်တွေမှာမြန်မာပြည်ကပေးစာများကဏ္ဍကိုလုံးဝစိတ်ဝင်စားခဲ့ပါဘူး။ဒါပေမဲ့ဒဂုံမျိုးတစ်ကဦးလှထွန်းတို့မိထီလာကဦးစိန်မောင်တို့ရေးတဲ့စာတွေနားထောင်ရတော့ဒီလိုစာတွေလည်းရေးလို့ရပါလားဆိုပြီးစိတ်ဝင်စားလာခဲ့ပါတယ်။နောက်တော့စာတွေရေးဖြစ်ခဲ့ပါတယ်။ဒါပေမဲ့ကျွန်တော်ကဦးလှထွန်းတို့ဦးစိန်မောင်တို့လိုအချက်လက်အထောက်အထားအကူအကားတွေနဲ့မရေးတတ်ပါဘူး။ကျွန်တော်စိတ်ထဲရှိတာတွေရဲ့နောက်တစ်ခုကကျွန်တော်သိချင်တဲ့အကြောင်းအရာတွေကိုကျွန်တော်မရှာဖွေတတ်တာတွေကိုသိချင်လို့ VOA ကဝန်ထမ်းတွေကရှာဖွေစုဆောင်းတင်ပြကြရမှာတော်ကြလို့အားကိုးပြီးမေးမြန်းတဲ့စာတွေပဲရေးတာကများပါတယ်ကျွန်တော်မှတ်မိသမျှကျွန်တော်ရေးခဲ့တဲ့စာတွေကအဖေများနေ့ရေးတဲ့စာနဲ့အခြားစာနှစ်စောင်ဖတ်ပြတာကြားခဲ့ရပါတယ်ကျန်တဲ့စာတွေကတော့ရောက်မရောက်မသိပါဘူးခမဖတ်မပြတာကတော့ VOA ရဲ့မူနဲ့မကိုက်လို့ဖတ်မပြတာလို့ယူဆပါတယ်စာရောက်မရောက်ကိုယ်တော့ကျွန်တော်ရေးတဲ့စာတွေကို Messenger ကရော email နဲ့ Viber တွေကပါပို့ပေးခဲ့တော့ဘယ်နည်းလမ်းကပို့တဲ့စာကမရောက်တာလဲသိချင်လို့ပါကျွန်တော်ကလည်းရေးပြီးပို့တဲ့စာတွေကိုတကြမထားပဲဖြတ်လိုက်တော့ဘယ်စာကိုဘယ်နည်းနဲ့ပို့ခဲ့တယ်ဆိုတာမမှတ်မိလို့ပါဒါကြောင့်စာရောက်မရောက်သိချင်တာလဲပါတယ်လို့ဖတ်ပြလို့မရနိုင်တဲ့စာတွေကိုလည်းသိချင်လို့ပါခင်ဗျာ
โอเคပထမဆုံးပြောချင်တာကတော့စာရေးတာကျေးဇူးတင်ပါတယ်ဆိုတာပါเนาะဒီ Messenger ကနေပြီးတော့ရေးတဲ့စာအခုကျွန်မလက်ခံရရှိပါတယ်စာတွေကိုလည်းကျွန်မတို့အခောက်တိုင်းမဟုတ်ရင်တော့အလင်းသိတယ်လို့ဖော်ပြပေးပါတယ်เนาะ view ကိုစာရေးတဲ့နေရာမှာလည်းကျွန်မတို့စီကံသတ်မှတ်ချက်ဆိုတာမျိုးမရှိပါဘူးတကူတော့ရှိပါတယ်ပုံကိုရေးတိုင်ကြားမှုမျိုးဆိုတော့ဖော်ပြပေးလို့မရပါဘူးเนาะကျန်တဲ့စာတွေကတော့အကုန်လုံးအဆင်ပြေပါတယ်အခုဒီစာရေးလာတဲ့ Messenger ကနေပြီးတော့လဲကျွန်မစပြန်ပေးထားပါတယ်ရှင့်အဲကြောင့်မလို့ဒီနေရာကရတယ်ဆိုတာတေချာသိအောင်လို့ပါနော် view ကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင့် view ကိုပေးပို့လာတဲ့သောရရှင်ရဲ့စာရေးတွေမှာနေ့စဉ်ကျင်လည်ရာဘဝမှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စတွေနောက်ပြီးတော့နိုင်ငံရေးနိုင်ငံရေးစီးပွားရေးတိုင်းနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့သောရရှင်ရဲ့စာတွေကိုလည်းလက်ခံရရှိပါတယ်။အဲ့ထက်ကတချို့ကိုအခုဆက်ပြီးတော့ဖော်ပြပေးသွားပါမယ်။ VOA မင်္ဂလာပါကျွန်တော်ကရားပြည်နယ်ကပါဆိုပြီးတော့ရေးလာတဲ့သောရရှင်တယောက်ကတော့
လူသားချင်းစာနာထောက်ထားမှုအကူအညီကစစ်ကောင်စီနဲ့တွားတော့လိုက်ကွန်မြူတဲ့နေတဲ့သူတွေသာသူဝေတဲ့အတုံးဆောင်စံတွေကိုရကြပြီးကျွန်တော်တို့လိုတော်တဲ့တောင်းနဲ့အမှန်တကယ်ဆက်ရှောင်နေရတဲ့သူတွေမရကြပါဘူး။မယောင်ဝါစီလူသူတို့ဖြစ်နေပါတယ်။သူတို့ကူညီကိုနေရာတိုင်းရောက်ဖို့ဆိုရင်တော့စစ်ကောင်စီနဲ့ပဲတွားလို့မရတယ်လို့ပဲဒေသခံကာကွယ်ရေးတပ်နဲ့လည်းတွားလို့မရပါဘူး NGO နဲ့တွားမှရတာပါအမှန်တကယ်ရင်ငက်သူတွေစီရေရောက်ပါစေဗျာ
လူသားချင်းစာနာမှုအကူအညီတွေကိုတိုက်ရိုက်မပေးဘူးဆိုရင်တော့တိုက်ရိုက်ရရှိတဲ့နဲ့ဒုက္ခတွေတွေမရရှိပါဘူးဆိုပြီးတော့ဒီသောရရှင်စာရေးပြီးတော့ပြောလာတာဖြစ်ပါတယ်သောရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်တော့ဒီမှာလည်းရက်ချင်ပါတယ်ရှင်ရှိတဲ့ဘက်မှာသောရရှင်နေပုံမှုကောင်းမွန်အဆင်ပြေတဲ့သတင်းတစ်ပတ်စနိုင်ပါစေလို့ဆန္ဒပြုပါရနော်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi's news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ ရင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။ Production ရှင်တွေအားလုံးဘေးရန်တွေရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
အခုတော်တာရှင်တွေနားဆင်ကြည့်ရှုခဲ့ရတာကတော့မအေးတန်တာကျော်တင်ဆက်တဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမပြည်ကပေးစာကဏ္ဍကိုနားဆင်ကြည့်ရှုကြရတာဖြစ်ပါတယ်ဆက်လက်ပြီးတော့ပြည်သွင်းနိုင်တင်ဆက်တဲ့ကဘာမြမမီဒီယာမြင်ကွင်းအကြောင်းကိုပြန်လည်တင်ဆက်ပေးပါမယ်ပြည်သွင်းနိုင်တင်ဆက်တဲ့ကဘာမြမမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်အတွက်ကုလသမဂ္ဂတာဝန်ရှိသူများရဲ့ပြောကြားချက်များနဲ့ထုတ်ပြန်ကြေညာချက်များကညွန်ပြနေတဲ့မြန်မာနိုင်ငံအခြေအနေကိုဆွေးနွေးတင်ပြထားပါတယ်။မိုက်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန္တာကနေကုလသမဂ္ဂတာဝန်ရှိပုဂ္ဂိုလ်များရဲ့ပြောကြားချက်များနဲ့ထုတ်ပြန်ကြေညာချက်များကညွန်ပြနေတဲ့မြန်မာနိုင်ငံအခြေအနေကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါစစ်တပ်အာဏာသိမ်းချိန်ကတည်းကဖမ်းဆီးခံထားရတဲ့ဒေါအောင်ဆန်းစုကြည်ကိုအကျဉ်းထောင်ထဲပြောင်းရွှေ့လိုက်တဲ့အပေါ်ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရပုဂ္ဂိုလ်စတက်ဖင်ဒူဂျာရစ်ကနယူးယောက်ယုံချုပ်မှာပြုလုပ်တဲ့ပြီးခဲ့တဲ့ဂျာတာပရိနေကသတင်းစာရှင်းလင်းပွဲမှာအခုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့အလွန်ပဲစိုးရိမ်မိပါတယ်ဒေါအောင်ဆန်းစုကြည်သာမကတမရနဲ့တခြားနိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့တောင်းဆိုမှုတွေကိုဆန့်ကျင်တဲ့လှုပ်ရက်ပါလို့စစ်ကောင်စီရဲ့လှုပ်ရက်ကိုဝေဖန်ပြောဆိုခဲ့ပါတယ်မလေးရှားနိုင်ငံကိုရောက်ရှိနေတဲ့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွမ်အန်ဒရူးစ်ကလည်းအရှိတောင်အခြားနိုင်ငံများအဖွဲ့အာဆီယံအနေနဲ့မြန်မာစစ်တပ်အပေါ်ဖိအားတိုးမြင့်မပေးနိုင်ဘူးဆိုရင်နောက်ထပ်လူ့အသက်တွေဆုံးရှုံးရပြီးအတ္တိဒုက္ခတွေပိုပြီးခံစားကြရလိမ့်မယ်လို့သတိပေးလိုက်တဲ့အကြောင်းကိုဂျွန်လ23ရက်နေ့က VOA ကထုတ်လွှင့်ခဲ့ပါတယ်။ Tom Andrews ကအချိန်တွေပိုယူပြီးထိရောက်တဲ့ဆောင်ရွက်ချက်ဘာမှမလုပ်နိုင်ဘူးဆိုရင်လူတွေပိုပြီးတေကြေကြရပါလိမ့်မယ်။လူတွေပိုပြီးဒုက္ခရောက်ကြပါလိမ့်မယ်။မြန်မာပြည်သူတွေအတွက်ဒီအတိုင်းပဲနောက်ထပ်တစ်နှစ်ဆက်သွားဖို့မဖြစ်နိုင်ပါဘူးလို့စိုးရိမ်တကြီးတတိပေးခဲ့ပါတယ်
ဆရာနာသိမ်းပြီးနောက်ပိုင်းအကြက်တဲတွေကြုံနေရတဲ့မြန်မာနိုင်ငံချင်းဤဟာဒေတာရင်းကိုပါရိုက်ခတ်မဲ့အနေရီရှိနေတာကြောင့်နိုင်ငံတကာကအ мян ဆုံးတုံ့ပြန်ဖြေရှင်းကြဖို့လိုအပ်ကြောင်းကြီးထွားလာနေတဲ့အကြမ်းဖက်မှုတွေနဲ့မတည်ငြိမ်တဲ့အခြေအနေဟာနိုင်ငံနယ်နိမိတ်တွေကိုကျော်လွန်တက်ရောက်ရိုက်ခတ်လာနိုင်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကစင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့ Shangri-La Dialogueအာရှလုံခြုံရေးညီလာခံမှာပြောကြားခဲ့ပါတယ်။ဒါ့အပြင်နော်လင်းဟေဇာကအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုမျိုးနဲ့နိုင်ငံသားတွေရဲ့နိုင်ငံရေးအခွင့်အရေးကိုသာလွတ်လပ်စွာအသုံးချခွင့်မရဘူးဆိုရင်တော့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေနဲ့မတည်ငြိမ်မှုတွေဟာပိုပြီးကျယ်ပြန့်လာမယ်။စစ်တပ်ဟာအင်အားအလွန်ကျော်ဆက်လက်အသုံးပြုနေဆဲဖြစ်ပြီးအရက်သားတွေပေါ်မှာအပြင်းထန်တိုက်ခိုက်နေသလိုခုခံတိုက်ခိုက်နေသူတွေကိုလည်းတုံးမြင့်ချေမုန်းနေပါတယ်။ဝိဟင်ကနေဘုံကျဲတိုက်ခိုက်တာတွေကိုလည်းအသုံးပြုနေတယ်။အရက်ဖက်အဆောက်အုံတွေနဲ့ကြေးရွာတွေမိရှုဖျက်ဆီးခံနေရပြီးနိုင်ငံတွေးအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေလည်းတိုက်ခိုက်ခံနေရတယ်လို့ကုလသမဂ္ဂထွေထွေညီလာခံရဲ့အလွတ်သဘောတင်ပြဆွေးနွေးပွဲမှာဂျွန်လ23ရက်နေ့ကတတိပီပြောကြားခဲ့ပါတယ
်။နိုလင်းဟေစာကမြန်မာနိုင်ငံအတွင်းလူသားချင်းစာနာမှုအကူအညီအရေးပေါ်လိုအပ်နေတာကိုလည်းအလေးထားတင်ပြခဲ့တာတွေ့ရပါတယ်။သိန်းနဲ့ရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေအပါအဝင်မြန်မာလူဦးရေရဲ့လေးပုံတပုံဖြစ်တဲ့လူပေါင်း 14.4 သန်းဟာလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့လည်းထောက်ပြပြောဆိုခဲ့ပါတယ်။ UNHCR ကလည်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဒုက္ခသည်အရေးအတွက်ဇက်တိုက်မြင့်တက်လာနေတယ်။အခုဆိုရင်အိုးအိမ်စွန့်ခွာရသူဒုက္ခသည်အရေးအတွက်ဟာ 1.2 သန်းကျော်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။စစ်ပွဲအကြမ်းဖက်မှုပဋိပက္ခ ဒါမှမဟုတ်ဖိနှိပ်ချုပ်ချယ်မှုနိုင်ငံတကာအကာအကွယ်လိုအပ်ချက်တွေကြောင့်ကမ္ဘာတစ်လွှာထွက်ပြေးနေရတဲ့ဒုက္ခသည်28တန်းကျော်ရှိတယ်။စီးရီးယားကတော့ဒုက္ခသည်အများဆုံးဖြစ်ပြီးအာဖဂန်နစ္စတန်၊ကွန်ဂိုတောင်ဆူဒန်နဲ့မြန်မာနိုင်ငံတို့ဟာဒုက္ခသည်အများဆုံးရှိတဲ့နိုင်ငံတွေဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီရဲ့ပြောခွင့်ရရှာဗီယာမန်ထူးကဂျနီဗာမှာပြောကြားခဲ့ပါတယ်
။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်ဒီယာအဖွဲ့ WIWM အဖွဲ့ကြီးကလည်းမြန်မာစစ်ကောင်စီရဲ့တေတံချမှတ်တဲ့လုပ်ရက်ဟာနိုင်ငံတကာရာဇဝတ်မှုမြောက်နိုင်တယ်လို့ဂျွန်လ20ရက်နေ့ကပြောကြားလိုက်ပါတယ်။ညတစွာတရားစီရင်နိုင်ဖို့လိုအပ်တဲ့အခြေခံအချက်တွေနဲ့မကိုက်ညီပဲတေတံပေးတာဒါမှမဟုတ်ဖမ်းဆီးချုပ်နှောင်တာမျိုးဟာလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဒါမှမဟုတ်စစ်ရာဇဝတ်မှုတွေကိုကျူးလွန်ရာရောက်စေတယ်လို့လည်း WIWM ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ထင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်တဲ့88မျိုးဆက်ကောင်းဆောင်ဦးကျင်မင်းနဲ့ NLD လွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖြိုးစရာတော်တို့အပါအဝင်လူလေးဦးကိုအများရှိမောက်မှာစစ်ဆေးကြားနာမှုမလုပ်ဘဲစစ်ခုံရုံးကနေတေတံကျိုးမိတ်ချမှတ်လိုက်တဲ့အကြောင်းဂျွန်လ3ရက်နေ့မှာမြန်မာစစ်ကောင်စီကကြေညာခဲ့တယ်လို့ WIWM ကြေညာချက်ကဆိုပါတယ်စစ်ကောင်စီရဲ့အခုလုပ်ရဟာနိုင်ငံတကာမှာပြဋ္ဌာန်းထားတဲ့ဥပဒေတွေကိုချိုးဖောက်ရာရောက်နေတယ်လို့ပြစ်မှုကျွလွန်ခဲ့တယ်ဆိုပြီးဆွဆွဲခံထားရတဲ့လူပုဂ္ဂိုလ်တွေရဲ့အခြေခံရပိုင်ခွင့်တွေကိုပြောင်ပြောင်တင်းတင်းချိုးဖောက်တာဖြစ်တယ်လို့လည်းထောက်ပြထားပါတယ
်။ကုလသမဂ္ဂမှာနိုလေးဟင်စာတင်ပြခဲ့တာကိုကောက်နှုတ်ပြီးဖော်ပြရရင်မြန်မာနိုင်ငံရဲ့ပဂတိအခြေအနေဟာလူမှုရေးနဲ့စီးပွားရေးအခြေခံအဆောက်အအုံတွေပြိုလဲမဲ့အန္တရာယ်ရှိနေပါပြီ။နိုင်ငံလူ့ဦးရေရဲ့တဝက်ဟာစင်းရဲမွဲတေမှုနဲ့အတူနေထိုင်နေကြရပြီးလက်နက်ကင်ပဋိပက္ခကပြည်သူတွေရဲ့နေစဉ်ဘဝဖြစ်နေတယ်။စစ်ကောင်စီက2022ခုနှစ်ကိုငြိမ်းချမ်းရေးနှစ်လို့ပြောဆိုနေပေမဲ့လို့အမျိုးသားညီညွတ်ရေးအစိုးရ NUG အပါအဝင်ဒီမိုကရေစီတော်လှန်ရေးအင်အားစုတွေကိုဘေးဖယ်ထားတယ်။2023ခုနှစ်မှာစစ်ကောင်စီကလှုပ်ပေးမယ်ဆိုတဲ့ရွေးကောက်ပွဲဟာနိုင်ငံရေးအင်အားစုအလုံးဒီမိုကရေစီနီးလမ်းကျကျမြမြတတဒန်းတူရည်တူပါဝင်ခွင့်ကင်းမဲ့နေတာကြောင့်လက်တွေအကောင့်တဲ့ဖော်ဖို့မဖြစ်နိုင်သလိုဒီရွေးကောက်ပွဲကြောင့်တိုင်းပြည်ထဲမှာအကြမ်းဖက်မှုတွေနဲ့မတည်ငြိမ်မှုတွေပဲကျေပြန့်နေဆိုင်လာလိမ့်မယ်တိုင်းပြည်ကိုကိုစားပြုတဲ့အင်အားစုအလုံးပါဝင်ဖြည့်ရှင်းခွင့်ရရေးကိုအကောင့်တဲ့ဖော်နိုင်မှမြမနိုင်ငံကြီးအကြက်တဲဖြည့်ရှင်းနိုင်မယ်ကုလသမဂ္ဂနဲ့အာဆီယံအဖွဲ့လက်တွဲညီညီဆောင်ရွက်နိုင်ဖို့အရေးကြီးတာကိုထောက်ပြထားပြီးလူသားချင်းစာနာထောက်ထားမှုအရထိထိရောက်ရောက်ကူညီနိုင်ရေး humanitarian intervention ဆိုတဲ့ရည်ရွယ်ချက်နဲ့အင်အားစုအားလုံးပါဝင်တဲ့လုပ်ငန်းစဉ်တွေရဖော်ဆောင်ဖို့လိုအပ်နေတယ်လို့ဆိုကြောင်းပါခင်ဗျာ
ပြည်သွင်းနိုင်စီစဉ်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြည့်ရှုခဲ့ရတာပါအခုဆက်လက်ပြီးတော့သတင်းတွေကတုတအစီအစဉ်ကိုတင်ဆက်ပြရစီနိုင်ငံတကာကသတင်းတွေကြည့်ရှုနားဆင်တဲ့အခါမှာအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးဗဟုသုတရစေဖို့မညိုညိုလွင်စီစဉ်တင်ဆက်ထားပါတယ်ဒီတစ်ပတ်မှာတော့ကမ္ဘာပေါ်မှာဒီမိုကရေစီစနစ်ကျင့်သုံးအုပ်ချုပ်တဲ့နိုင်ငံတွေအကြောင်းကိုပြောပြထားပါတယ်ခင်ဗျာ
လွတ်လပ်ပြီးတရားမျှတမှုရှိတဲ့ဆိုတော့ဒီမိုကရေစီအုပ်ချုပ်မှုရန်နရာစနစ်ဆိုတာကိုကမ္ဘာနိုင်ငံအများစုမှာနေထိုင်ကြတဲ့နိုင်ငံသားတိုင်းကလိုလားကြတာပါဂရိဘာသာကဆင်းသက်လာတဲ့နိုင်ငံသားများရဲ့စီးမြင်တဲ့အာဏာလို့အဓိပ္ပာယ်ရတဲ့ဒီမိုကရေစီစနစ်ကိုအခုကာလမှာကမ္ဘာနိုင်ငံပေါင်း100ဝန်းကျင်လောက်မှာတွေ့နိုင်ပါတယ်အဲ့ဒီနိုင်ငံတွေထဲမှာ23နိုင်ငံကစစ်မှန်တဲ့ဒီမိုကရေစီစနစ်အပြည့်အဝကျင့်သုံးမှုရှိပြီးအပြည့်အနာစာရှိတဲ့ဒီမိုကရေစီလို့ပြောကြတဲ့ဒီမိုကရေစီချုပ်ရင်းချက်တချို့နဲ့အုပ်ချုပ်နေတာကတော့52နိုင်ငံရှိပါတယ်35နိုင်ငံလောက်ကတော့ဒီမိုကရေစီနဲ့တခြားအုပ်ချုပ်မှုပုံစံတစ်ခုခုပေါင်းစပ်ပြီးအုပ်ချုပ်မှုရှိနေတာပါအများဆန္ဒအပေါ်အခြေခံတဲ့ဒီမိုကရေစီစနစ်ကနိုင်ငံသားတွေရဲ့အခွင့်အရေးအပြည့်အဝပေးထားပြီးအာဏာကိုပြည်သူအပေါ်မှာအခြေခံတဲ့အပြင်လက်လိုက်မှုရှိတဲ့ဥပဒေစည်းမျဉ်းစည်းကမ်းတွေနဲ့အုပ်ချုပ်ရတဲ့စနစ်ဖြစ်တာကြောင့်လူအခွင့်အရေးကိုလေးစားလိုက်နာကြတဲ့နိုင်ငံတွေကဒီမိုကရေစီစနစ်ကိုကျင့်သုံးကြပါတယ်။ဒီလိုကျင့်သုံးတဲ့နေရာမှာကွဲပြားမှုတွေရှိတာကိုလည်းတွေ့နိုင်ပါတယ်။ ်လေ့လာသူပညာရှင်တွေရဲ့အဆိုအရတော့ဒီမိုကရေစီစနစ်လို့ပြောပြီးအုပ်ချုပ်မှုတွေမှာတောင်းမတူကွဲပြားတဲ့ဒီမိုကရေစီပုံစံပေါင်း 2,000 ကျော်လောက်တွေ့ရတယ်လို့ဆိုပါတယ်လက်ရှိကမ္ဘာနိုင်ငံတွေကြားထဲမှာစစ်မှန်ပြီးအပြစ်အနာစာမရှိတဲ့ဒီမိုကရေစီစနစ်နဲ့အုပ်ချုပ်နေတဲ့နိုင်ငံပေါင်း23နိုင်ငံရှိတယ်လို့လေ့လာမှုတွေကဖော်ပြထားတာပါ။အဲ့ဒီ23နိုင်ငံထဲမှာဒီမိုကရေစီအပြည့်အဝဆုံးထိတ်ဆုံး10နိုင်ငံကတော့ Norway, Iceland, Sweden, New Zealand, Canada, Finland, Denmark, Ireland, Australia နဲ့ Netherlands နိုင်ငံတွေပဲဖြစ်ပါတယ်။စကန်ဒီနေးဗီးယားနိုင်ငံတွေလို့ပြောကြတဲ့ဥရောပတိုင်းမြောက်ဖက်ဆုံးမှာရှိတဲ့ Norway, Sweden, Denmark သုံးနိုင်ငံစလုံးကဒီမိုကရေစီအပြည့်အဝဆုံးထိပ်တန်းနိုင်ငံစင်တွေထဲမှာတွေ့ရပါတယ်။အာရှတိုင်းမှာတော့ထိုင်ဝမ်၊ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကိုဒီမိုကရေစီပြည့်ဝတဲ့23နိုင်ငံစင်မှာတွေ့နိုင်ပါတယ်။အာဆီယံနိုင်ငံတွေကတော့တခုမှမပါပါဘူး။ဒီမိုကရေစီနိုင်ငံကြီးတစ်ခုအဖြစ်ကမ္ဘာကမှတ်ယူထားတဲ့အမေရိကန်ပြည်အောင်စုကိုတော့ဒီမိုကရေစီပြည်ဝတဲ့23နိုင်ငံစင်းမှာမတွေ့ရဘဲချို့ယွင်းချက်ရှိတဲ့ဒီမိုကရေစီစနစ်ဒါမှမဟုတ်အပြစ်အနာအစာရှိတဲ့ဒီမိုကရေစီစနစ်လို့ဖော်ပြထားတဲ့52နိုင်ငံစင်းမှာတွေ့ရပါတယ်။ကမ္ဘာမှာလူဦးရေအများဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံကိုလည်းအဲ့ဒီစင်းမှာတွေ့နိုင်တာပါ။အာဆီယံနိုင်ငံတွေထဲမှာတော့မလေးရှား၊အင်ဒိုနီးရှား၊စင်ကာပူနဲ့ထိုင်းနိုင်ငံတွေကိုတွေ့ရပါတယ်။အာဖဂန်နစ္စတန်၊မြန်မာ၊မြောက်ကိုရီးယား၊ကွန်ဂိုနဲ့ဆီးရီးယားနိုင်ငံတွေကိုတော့ဒီမိုကရေစီမရှိဆုံးထိတ်တန့်ငါးနိုင်ငံအဖြစ်လေ့လာမှုတွေမှာတွေ့ရပြီးတခြားအာဆီယံနိုင်ငံတစ်ခုဖြစ်တဲ့လာအိုနဲ့မြန်မာအိမ်နီးချင်းတရုတ်နိုင်ငံကိုလည်းဒီမိုကရေစီမရှိဆုံးနိုင်ငံစင်မှာတွေ့နိုင်ပါတယ်ရှင်
။အခုဆက်လက်ပြီးတော့ကမ္ဘာတလွှားကထူးခြားတဲ့သတင်းလေးတွေကိုစီစဉ်တင်ဆက်ပေးပါမယ်။မက္ကဆီကိုနိုင်ငံကလက်ဝဲတင်နှန်းဟာဂီနီစံချိန်ကိုချိုးလိုက်တဲ့အကြောင်းဩစတြေးလျနိုင်ငံကစားသုံးသူတွေအပေါ်ရိုင်းပြတဲ့စားသောက်ဆန်ရေပန်းစားနေတဲ့အကြောင်းတွေကိုကမ္ဘာတလွှားထူးခြားခြားသတင်းအစီအစဉ်အဖြစ်ကိုငိမ့်ချမ်းနဲ့မက္ကင်ဖြူတွေတို့ကတင်ဆက်ထားပါတယ်ခင်ဗျာ
။မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့ရဲ့မြို့လယ်အထက်ရှင်ပြင်စိုးကားလိုမှာပြီးခဲ့တဲ့သတင်းဘက်ကလူပေါင်း 14,000 ကျော်လက်ဝေတနက်တက်ပြီးဂင်းနေကဘာဆန်ကျင်ချိုးလိုက်ပါတယ်။မက္ကဆီကိုနိုင်ငံတော်အလံမှာပါတဲ့အယောင်တွေဖြစ်တဲ့အနီးအဖြူအစိမ်းရောင်တွေအတိုင်းဝစ်ဆင်ထားကြတဲ့လူတွေဟာရှင်ပြင်မှာစုဝေးပြီးတော့လေ့ကျင့်ခန်းလုပ်ခဲ့ကြတာပါ။ဒေသခံလက်ဝေအကျော်မော်တွေကနိုင်ဝက်ကြာတင်နှန်းကိုပို့ချပေးခဲ့ပါတယ်။ကမ္ဘာပေါ်မှာလူအများဆုံးတင်နှံလာတက်ရတဲ့လက်ဝေတင်နှံအဖြစ်လူပေါင်း 14,299 ယောက်နဲ့ဂင်းနေမှတ်တမ်းဝင်သွားတာပါဒီပွဲကိုတော့မက္ကဆီ
အခုဆက်လက်ပြီးတော့ VOA အမေရိကန်တန်ခါသတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်VOA American တန်ရဲ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်တံနဲ့အတူဆက်လက်တင်ဆက်ပေးနေပါတယ် VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက voa.burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့ကိုငိမ့်ကျန်းတဲ့မက္ကင်ဖြူတွေကိုတင်ဆက်တဲ့ Odd New ကိုဆက်လက်နားဆင်ကြပါခင်ဗျာ
မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့ရဲ့မြို့လယ်အထက်ရှင်ပြင်စိုးကားလိုမှာပြီးခဲ့တဲ့သတင်းဘက်ကလူပေါင်း 14,000 ကျော်လက်ဝေတနက်တက်ပြီးဂင်းနေကဘာဆန်ကျင်ချိုးလိုက်ပါတယ်မက္ကဆီကိုနိုင်ငံတော်အလံမှာပါတဲ့အယောင်တွေဖြစ်တဲ့အနီးအဖြူအစိမ်းရောင်တွေအတိုင်းဝစ်ဆင်ထားကြတဲ့လူတွေဟာရင်းပြင်မှာစုဝေးပြီးတော့လေ့ကျင့်ခန်းလုပ်ခဲ့ကြတာပါဒေသခံလက်ဝေအကျော်မော်တွေကနိုင်ဝက်ကြာတင်နှန်းကိုပို့ချပေးခဲ့ပါတယ်ကမ္ဘာပေါ်မှာလူအများဆုံးတင်နှန်းလာတက်ရတဲ့လက်ဝေတင်နှန်းအဖြစ်လူပေါင်း 14,299 ယောက်နဲ့ဂင်းနေမှတ်တမ်းဝင်သွားတာပါဒီပွဲကိုတော့မက္ကဆီကိုစီးတီးမြို့ရဲ့အစိုးရနဲ့ကမ္ဘာလက်ဝေကောင်စီကစီစဉ်ခဲ့တာဖြစ်ပါတယ်။အရင်ဆန်ချိန်ကတော့2018ခုနှစ်ကရုရှားနိုင်ငံမော်စကိုမြို့တော်မှာလူ3,000တက်ရောက်ပြီးကမ္ဘာဆန်ချိန်ချိုးထားတာပါ
။ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာလာရောက်စားသုံးသူတွေပေါ်ရိုင်းပြတဲ့ဘာဂါစားတောက်ဆိုင်တစ်ဆိုင်ရေပန်းစားလူကြိုက်များနေပါတယ်။ကရန်လို့နာမည်ပေးထားတဲ့ဒီဆိုင်မှာဆိုင်ဝန်တန်းတွေကရိုင်းပြတယ်လို့ဝန်ဆောင်မှုတွေကလည်းမကောင်းပါဘူး။ဒါတွေကိုတိုင်ကျင်းအောင်စိုင်းတာဝန်ခံမန်နေဂျာကလည်းမရှိပါဘူး။ဒ
ဒါပေမဲ့လည်းစားသုံးသူတွေကအဲ့လိုဆိုင်မျိုးကိုသဘောကျနေပါတယ်။ဒီဆိုင်ဟာ you are such a current current လို့အမျိုးသမီးဆိုတဲ့အတုံးနှုံးကပောက်ဖွားဖန်တီးခဲ့တာဖြစ်ပြီးတော့အရာရာတိုင်းကိုဝေဖန်ပြစ်တင်တဲ့သူကိုရည်ညွှန်းတာပါ။ current စားတော့ဆိုင်ရဲ့စောင်ပုတ်ကလည်းစားသုံးသူဟာအမြင်မှားတယ်ဆိုတဲ့စောင်ပုတ်နဲ့လုတ်ကင်နေတာဖြစ်ပြီးတော့2021ခုနှစ်အောက်တိုဘာလတုန်းကအစမ်းစတင်ဖွင့်လှစ်ခဲ့တာပါ။အဲ့ဒီနောက်လူကြိုက်များလာတာကြောင့် Melbourne မြို့မှာတဆိုင် Brisbane မှာတဆိုင်နဲ့UK နိုင်ငံ Sheffield မှာတဆိုင်ဖွင့်လှစ်နိုင်ခဲ့ပြီး Perth မြို့မှာလည်းနောက်တဆိုင်ဖွင့်ဖို့ရှိပါတယ်။ဆိုင်ဝန်ထမ်းတွေကိုစားသုံးသူတွေကဆဲဆိုချိန်ပေါင်းလို့ရပြီးတော့ဝန်ထမ်းတွေကလည်းစားသုံးသူတွေကိုဆဲဆိုချိန်ပေါင်းနိုင်တာပါ။ဒါပေမဲ့လည်းအခြေခံလိုက်နာရမယ့်စည်းကမ်းလေးတွေတော့ရှိပြီးတော့အဲ့ဒီစည်းကမ်းတွေကမတန်ဆွမ်းတွေကိုမနှိမ်ချဖို့နဲ့လူမျိုးရေးနဲ့လိင်ပိုင်းဆိုင်ရာခွဲခြားတဲ့ဆဲဆိုမှုတွေမလုပ်ဖို့ဖြစ်ပါတယ်။အဲ့ဒါတွေကိုမလိုက်နာနိုင်ရင်တော့ဆိုင်ထဲကနေမောင်းထုတ်ခံရနိုင်ပါတယ်။ဆိုင်ဝန်ထမ်းတွေအတွက်လည်းမကောင်းတဲ့စိတ်ကိုအကုန်လွတ်ထားပြီးအလုပ်ထဲမှာစိတ်လို့ကိုလို့ဆဲဆိုလို့ရတယ်လို့စားသုံးသူတွေအနေနဲ့လည်းဒါတွေကိုထိုင်ကြည့်ပြီးသဘောကျနေနိုင်ပါတယ်။ current ဆိုင်ကအစားအသောက်တွေကစားလို့ကောင်းပါတယ်လို့စားသုံးသူတချို့ကတော့မှတ်ချက်ပေးပါတယ်ခင်ဗျာ
။ VOA American တန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုကိုညံဝင်းအောင်ကပြောပြပေးပါမယ်။
G7 ကမ္ဘာအထိပ်သီးနိုင်ငံတွေကခေါင်းဆောင်တွေကတင်းငွေတွေတုန်းကဂျာမနီနိုင်ငံမှာတွေ့ဆုံခဲ့ကြပြီးရုရှားသမ္မတပူတင်ရဲ့ယူကရိန်းကျူးကျော်စစ်ကိုတညီတညွတ်ထဲဆန့်ကျင်မှုကိုပြသနိုင်ရေးဆွေးနွေးခဲ့ကြသလိုကမ္ဘာတစ်လွှားစားနပ်ရိက္ခာနဲ့စွမ်းအင်ဈေးနှုန်းမြင့်တက်လာမှုအပေါ်မှာစစ်ပွဲရဲ့ရိုက်ခတ်တက်ရောက်မှုတွေကိုရှော့ချမဲ့နည်းလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်။ယူကရိန်းရဲ့လုံခြုံရေးနဲ့ပတ်သက်လာရင်ဂျာမနီအနေနဲ့အမေရိကန်နဲ့အမြဲတမ်းပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီးဒီအချက်ကိုထပ်လောင်းအတီးပြူကြောင်းဂျာမနီဝန်ကြီးချုပ်အိုလော့ရှော့စ်ကပြောကြပါတယ်။ယူကရိန်းနိုင်ငံရဲ့အကြီးဆုံးမြို့ကြီးနှစ်ခုဖြစ်တဲ့မြို့တော်ကီယက်နဲ့ခါခီမြို့တွေကိုတနင်္ဂနွေနေ့ကရုရှားကဒုံးကြီးတွေနဲ့ပြန်ပြီးတော့တိုက်ခိုက်လာပါတယ်။ရုရှားအစိုးရကိုအထီးကျန်ဖြစ်စေရည်နီလန်းသစ်တွေကိုဆုံးဖြတ်ကြမဲ့ကမ္ဘာဒီမိုကရေစီဥဆောင်နိုင်ငံတွေက G7 နိုင်ငံတွေကခေါင်းဆောင်တွေဂျာမနီနိုင်ငံမှာတွေ့ဆုံဆွေးနွေးချိန်မှာအခုလိုတိုက်ခိုက်တာပါ။မြို့တော်ကီယက်ကအ ਨੇ ဆုံးအင်အားအဆောက်အုံနှစ်ခုကိုထိမှန်ပြီးလူတဦးသေဆုံးက4ဦးဒဏ်ရာရကြောင်းကီယက်မြို့တော်ဘုံကပြောပါတယ်ယူကရိန်းအနောက်မြောက်ပိုင်းဒေသကပြစ်မှတ်တွေကိုရုရှားတို့ရဲ့ cruise ဒုံးကြီးတွေတုံးပြီးပြစ်ခတ်မှုတွေတိုးလာနေပါတယ်ရုရှားသမ္မတပူတင်ဟာဗဟိုအာရှဒေသတွေကယခင်ဆိုဗီယက်အဖွဲ့ဝင်ဟောင်းနိုင်ငံနှစ်ခုကိုဒီသတင်းပတ်တဲ့တွားရောက်မယ်လို့နိုင်ငံပိုင်ရုပ်သံဌာနကကြေညာပါတယ်ယူကရိန်းကျူးကျော်စစ်စတင်ခဲ့ခြင်းကစလို့ဒါဟာပူတင်ရဲ့ပထမအဆုံးသိရှိရတဲ့နိုင်ငံခြားခီးစဉ်ဖြစ်လာမှာပါဖေဖော်ဝါရီလ24ယူကရိန်းကိုကျူးကျော်စစ်တိုက်ခိုက်မှုအတွင်းလူထောင်ချီတည်ဆုံးပြီးတန်းနဲ့ချီတဲ့လူတွေအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြရပါတယ်အဲ့ဒီနောက်ပိုင်းမှာအနောက်နိုင်ငံတွေရဲ့ပိတ်ဆို့ဒဏ်ခတ်မှုတွေဖြစ်ပေါ်လာတာပါကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့အီရန်ကြားရှေ့မတိုးနိုင်ဖြစ်နေတဲ့နျူကလ িয়ার သဘောတူညီချက်ရေးဆွေးနွေးပွဲတွေပြန်ဆဖို့မျှော်လင့်ထားချိန်မှာပဲအီရန်အစိုးရကလောင်စာခဲသုံးဒုံးမြန်တစ်စင်းကိုအာကာသတဲလွှတ်တင်နိုင်ကြောင်းနိုင်ငံပိုင်ရုပ်သံကတနင်္ဂနွေနေ့မှာကြေညာလိုက်တာကြောင့်အမေရိကန်ဘက်ကဝေဖန်မှုတွေထွက်ပေါ်လာတာဖြစ်ပါတယ
်တရင်ချင်းချုပ်ကိုကိုညံဝင်းအောင်ကပြောပြပေးတာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပြီးအတန်လွင့်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဇူဘဲအတာရဲ့နဲ့ဒါရက်စမစ်တို့ဖြစ်ကြပါတယ်။ VO ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့အပြင် VO Facebook စာမျက်နှာကပါရုပ်သံနဲ့အတူဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။သောတာရှင်များနဲ့မြန်မာပြည်သူအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။ VO ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်ကခင်မောင်ဆိုမင်ပါ။
This program has come to you from the Voice of America, Washington.